Welcome to the Voice of America in Burmese.
ဒီမလာညာသားမဆောတာရှင်များရှင်အမေရိကန်ပြည်အောင်ဆွေမျိုးတော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်ဇူလိုင်လ31ရက်တောက်ကြနေညာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။ဒီမနက်လာပါဒီညာအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ကနိုဝင်ဘာရွေးကောက်ပွဲမဲရလာပြီကိုလှရည်မြင့်တွေနဲ့ချိန်မဆောင်ချင်ဘူးလို့ပြောပါတယ
်။ I don't want to delay. I want to have the election. But I also don't want to have to wait for
ရွေးကောက်ပွဲလို့သုံးလလောက်ကြာမှမဲစင်းတွေပြောက်ကုန်တဲ့ဆိုတာမျိုးကြားမယ်ဆိုရင်ရွေးကောက်ပွဲကဘာမှအထိတ်ပဲရှိမှာမဟုတ်တယ်လို့အဲ့ဒီလိုဖြစ်လာလိမ့်မယ်ဆိုတာလူတိုင်းသိပါတယ်လို့သမ္မတထရမ့်ကသတင်းထောက်တွေကိုချက်ရဘဲနေမှာပြောဆိုသွားတာပါ။ဒီနေ့ထဲကျင်းပဖို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုအချင်းရွှေ့ဆိုင်ဖို့တင်မလားဆိုပြီးသမ္မတဒိုနယ်ထရမ့်ကပထမဆုံးအကြိမ်မီခွန်းထုတ်ပြောဆိုလာပါတယ်။ကြတာပလေးနဲ့မနေ့ပိုင်းကသူ့ရဲ့ Twitter ကရေးသားချက်မှာတော့စားရက်ကနေမဲပေးမဲ့စနစ်ကြောင့်2020ပြည်နယ်သမရရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာမဲလိန်မှုတွေနဲ့မာယွင်းရေတွက်မှုတွေအများဆုံးရှိမဲ့ရွေးကောက်ပွဲလို့အထောက်ထားမပါပဲရေးသားထားပါတယ်။အဲ့ဒီလိုဖြစ်လာမယ်ဆိုရင်အမေရိကန်ပြည်ထောင်စုအတွက်ရှက်စရာဖြစ်တာကြောင့်ပြည်သူတွေဘေးကင်းရန်ကနေမဲပေးနိုင်တဲ့အချိန်ထိရွေးကောက်ပွဲကိုရွှေ့ဆိုင်မလားလို့လည်းသမရကမေးခွန်းထုတ်ထားပါတယ်။နိုဝင်ဘာလရဲ့ပထမဆုံးအင်္ဂါနေ့မှာကျင်းပရတဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်နေတဲ့အခွင့်အာဏာသမရမှာမရှိပါဘူး။အခြေခံဥပဒေအရရွေးကောက်ပွဲရက်ကိုကွန်ဂရက်စ်တွတ်တော်ကပဲတက်မှတ်ပြထားတာဖြစ်ပါတယ်။ Republican အမတ်တွေကလည်းရွေးကောက်ပွဲရွှေ့ဆိုင်မှုနဲ့ပတ်သက်ပြီးတော့ချက်ချင်းဆိုသလိုစတင်ပြောဆိုခဲ့ကြတာပါ။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell က American လွှတ်တော်သမိုင်းတခြားစစ်ပွဲကာလတွေစစ်ပွဲကြီးဆင်းနေတဲ့ကာလတွေနဲ့ပြည်တွင်စစ်တွေမှာတော့ရွေးကောက်ပွဲကိုမပြတ်ကျင်းပခဲ့တာကြောင့်လာမယ့်နိုဝင်ဘာ3ရက်နေ့မှာလည်းသမ္မတရွေးကောက်ပွဲကိုကျင်းပသွားမှာပါလို့ WYKN သတင်းဌာနကပြောဆိုခဲ့တာဖြစ်ပါတယ်။ဘာသာရေးကိုပြန်မပြောဆိုရဲဆိုရဲဆွဲချက်နဲ့ပါကစ္စတန်နိုင်ငံမှာတရားရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံသားတဦးပုတ်ထုံးနေ့တရားရုံးကြားနာနေချိန်မှာအသက်ခံခဲ့ရတဲ့ပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချလိုက်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းကပက်ရှဝါမြို့မှာတရားရင်ဆိုင်နေတဲ့ Illinois ပြည်နယ်သားအသက်48နှစ်အရွယ်တဟီယာအာမက်နစင်တရားသူကြီးရှင်မှာပဲတနက်နေ့အချက်ပေါင်းများစွာပြစ်ဒဏ်ခံခဲ့ရတာပါ။ပါကစ္စတန်တရားရုံးထဲမှာအမေရိကန်နိုင်ငံသားနစင်အသက်ခံခဲ့ရတဲ့အပေါ်သုံးလုံးဝန်းနေမိတယ်လို့စိတ်ဆိုးသောသောဖြစ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ကြာတာပြင်းနဲ့ထုတ်ပြန်ကြေညာချက်မှာပြောထားပါတယ်။ပါကစ္စတန်နိုင်ငံက Facebook မိတ်ဆွေတွေနဲ့ online ကနေပြောဆိုခဲ့တဲ့အချိန်ကသူဟာဖျားသခင်ရဲ့နောက်ဆုံးသမန်တော်ဖြစ်တယ်လို့ပြောဆိုခဲ့တဲ့ဆွဆွဲချက်နဲ့နတ်စင်းရဲ့အမှုကို2018ခုနှစ်ကလေးကကြားနာလာတာပါ။ဘာသာရေးစော်ကားမှုဥပဒေနဲ့နတ်စင်းကိုအရေးယူနိုင်ဖို့ Illinois ကနေပါကစ္စတန်စီလာအောင်လူတွေကဆွဲဆောင်ခေါ်ယူခဲ့ကြတယ်လို့နိုင်ငံခြားရေးယုံကြည်ညာချက်မှာဖော်ပြထားပါတယ်။နတ်စင်းဟာဘာသာရေးစော်ကားတဲ့အပြင်အစ္စလာမ်ရဲ့ရန်သူဖြစ်တာကြောင့်တပ်ဖြတ်ခဲ့တာပါလို့ဝန်ခံထွက်ဆိုခဲ့တဲ့လူငယ်တဦးကိုလည်းပါကစ္စတန်ရဲတို့ကဖမ်းဆီးခဲ့ပါတယ်။ကမ္ဘာတဝန်းအထက်ကအင်တာနက်ဆိုက်ဘာတိုက်ခိုက်မှုကြီးတွေမှာအပဝင်ပတ်သက်မှုတန်ရနဲ့ရုရှားစစ်ထောက်လိုင်းရေးဌာနမြောက်ကိုရီးယားနဲ့တရုတ်နိုင်ငံကလုပ်ငန်းတချို့ကိုဥရောပသမဂ္ဂ EU ကခီးသွွာလာမှုအပဝင်ဘာသာရေးဆိုင်ရာအရေးယူတန်းထားမှုတွေချမှတ်လိုက်ပါတယ်။ဆိုက်ဘာရာဇဝတ်မှုနဲ့ပတ်သက်ပြီးတော့ကြာတာပြင်းနေမှာ EU ကပထမဆုံးတန်ခါလိုက်တာလည်းဖြစ်ပါတယ်။ရုရှားစစ်ထောက်လိုင်းရေးအဖွဲ့ကအထူးနည်းပညာဆိုင်ရာဌာနကို EU ကအဓိကပြင်မှတ်ထားတာဖြစ်တယ်လို့ EU ရဲ့ကြေညာချက်မှာပြောထားပါတယ်။2019ခုနှစ်အတွင်းစိုက်ဘာတိုက်ခိုက်မှုကြီးတစ်ခုကိုရုရှားကကျူးလွန်ခဲ့တယ်လို့လည်း EU ကဆွဆွဲထားတာပါ။အဲ့ဒီတိုက်ခိုက်မှုမှာကုမ္ပဏီအတော်များများထိခိုက်ခဲ့တဲ့အတွက် EU အနေနဲ့ငွေအမြောက်များဆုံးရှုံးခဲ့ရတာပါ။ဒါအပြင်ကမ္ဘာတစ်ဝှမ်းစိုက်ဘာတိုက်ခိုက်မှုအတော်များများလုပ်ခဲ့တဲ့ Lazarus Group ကိုအပိထောက်ခံမှုတန်ရနဲ့မြောက်ကိုရီးယားက Chosun Expo ကုမ္ပဏီကိုလည်း EU ကတန်းခါလိုက်ပါတယ်။ဒီထဲမှာနယူးယောက်မြို့က Federal Reserve Bank မှာရှိတဲ့ Bangladesh ဘဏ်စင်းကနေဒေါ်လာ83တန်းခိုးယူသွားတဲ့ကမ္ဘာအကြီးဆုံးစိုက်ဘာတိုက်ခိုက်မှုလည်းပါဝင်ပါတယ်။ကမ္ဘာတဝန်းကလူတွေရဲ့အရေးကြီးတဲ့ data အချက်အလက်တွေကိုခိုးယူတဲ့ Operation Cloud Hopper ဆိုတဲ့စိုက်ဘာတိုက်ခိုက်မှုကိုအားပေးထောက်ခံနေဆိုတဲ့တရုတ်နိုင်ငံက Hetai Technology Development Company လည်းပါဝင်ထားပါတယ်။ VOA ဥရဒူးဌာနကထုတ်လွှင့်ခဲ့တဲ့ video file ဟာ American အစိုးရရမုံငွေနဲ့လှုပ်ဆောင်နေတဲ့ radio ရုပ်သံနဲ့စာနယ်ဇင်းတွေလိုက်နာရမယ့်သတင်းထုတ်လွှင့်မှုပိုင်းစံသတ်မှတ်ချက်တွေအပြင်ပြည်ထောင်စုဥပဒေတွေကိုချုပ်ပေါက်ခြင်းရှိမရှိ VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့ US Agency for Global Media USAGM ကစုံစမ်းစစ်ဆေးနေပါတယ်။VOA မှတ်တစိမ့်နဲ့ဥရဒူးဌာနကထုတ်လွှင့်ခဲ့တဲ့ဗီဒီယိုထဲမှာတော့ Democratic Party သမ္မတလောင်းဖြစ်လာမယ်လို့ရထားတဲ့ Joe Biden ဇူလိုင်လ20ရက်နေ့က Million Muslim Vote ခန်းနာမှာမိန့်ခွန်းပြောတာကိုဥရဒူးဘာသာစာတမ်းထိုးပြီးတော့ပြန်တင်ထားတာပါ။အဲ့ဒီအခမ်းအနားကိုတော့မဲဆွယ်စည်းရုံးရဲ့ကြော်ညာထည့်နေတဲ့ MGIC Asian လူမှုရေးအဖွဲ့ကကမ္ဘာကထာပြုကျင်းပတာပါ။ အဲ့ဒီဗီဒီယိုကိုဥရုဒုသတင်းဌာနရဲ့အင်တာနက်စာမျက်နှာမှာရောလူမှုကွန်ရက်တွေးမှာပါသီလအစောပိုင်းကတင်ထားခဲ့ပေမဲ့ဗီဒီယိုပါအကြောင်းအရာတွေပေါ်ဆိုရင်မရှိတဲ့အကြီးတန်းသတင်းထောက်တွေကနောက်ပိုင်းမှာဖြုတ်ချခဲ့တာပါ။အဲ့ဒီဗီဒီယိုအတွက်တာဝန်ရှိသူတွေအပြင်အစိုးရဝန်ထမ်းတွေအနေနဲ့ဗလန်မုခင်အောင်နဲ့နိုင်ငံရေးကင်းရှင်းရမယ်ဆိုတဲ့ hashtag ဥပဒေကိုချိုးဖောက်ခြင်းရှိမရှိစုံစမ်းစစ်ဆေးမယ်လို့ USAGM ကကြာတာပြင်းနေမှာပြောပါတယ်။အမေရိကန်နိုင်ငံရဲ့အပေါ်လွှမ်းမိုးမှုရှိဖို့ကြိုးစားတဲ့ USAGM မွန်းနံတွေဒီလိုရဲ့အတွက်တာဝန်ခံမှုရှိစေရမယ်လို့ agency အကြီးကဲ Michael Peck ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။ VOA American တန်ညာရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.31 kHz 6833ည 5.32 kHz 6383ညဖိုင်ရိုမီတာ58 kHz 585တို့ဖြင့်စနေတင်းတွင်မှာဖိုင်လိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်။ဒီရီကနေတောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်။ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တို့ပူးပေါင်းပြီးတော့မြန်မာနိုင်ငံအတွက် COVID-19 ရောဂါပိုးရှိမရှိစမ်းသပ်ဆွေးနွေးတဲ့ကိရိယာနှသောင်းပေးသွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂရုံးကဇူလိုင်လ30ရက်နေ့ကထုတ်ပြန်ပါတယ်။အဲ့ဒီဗိုင်းရပ်စ်ဆွေးနွေးတဲ့ကိရိယာနှသောင်းဟာရန်ကုန်လေသိပ်ကိုမနေ့ကရောက်ရှိလာခဲ့ပြီးဒါဟာကုလသမဂ္ဂကမြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကိုပေးတဲ့ဗိုင်းရပ်စ်ဆွေးနွေးတဲ့ကိရိယာ9000ကျော်ကအစိပ်ပိုင်းတည်းဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂမိသားစုအနေနဲ့မြန်မာအစိုးရရဲ့ COVID-19 ရောဂါတိုက်ဖျက်ရေးတုံ့ပြန်ဆောင်ရွက်မှုတွေနဲ့အတူတသားနဲ့အပြည့်အဝရပ်တည်နေပြီးဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ပြီးအသက်တွေကယ်တင်နိုင်ဖို့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့ဆောင်ရွက်နေတာတွေကိုတက်တက်ကြွကြွပံ့ပိုးကူညီသွားမှာဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာဗိုင်းရပ်စ်ရှိမရှိစစ်ဆေးတဲ့ကိရိယာတွေပြင်တကူရေးတန်ရှင်းရေးအတွက်လိုအပ်တာတွေစီးပစီအထောက်ပံ့နေတဲ့တခြားလိုအပ်နေတဲ့အကူအညီတွေပါဝင်တယ်လို့ပြောပါတယ်။အခုပေးပို့လိုက်တဲ့ဗိုင်းရပ်စ်ဆေးတဲ့ကိရိယာတွေဟာပဋိပက္ခတွေအတွင်းဩရင်ဆုံးခွာထွက်ပြေးနေသူတွေအပါအဝင်လူမှုတိုင်းဝိုင်းတွေအားလုံးကိုဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်လှုပ်ဆောင်နေတဲ့မြန်မာအစိုးရကိုကူညီဖို့အတွက်အရေးကြီးတယ်လို့ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာယာယီကိုယ်စားလှယ် Miss Cecil Fredrick ကပြောပါတယ်။ကျမရင်းနဲ့အောက်သားဝန်ကြီးဌာနကဒီကနေ့မနက်ပိုင်းမှာထုတ်ပြန်ကြအရတော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံသူ353ယောက်ရှိပြီးတော့သေဆုံးသူ6ဦးရှိတယ်လို့အတည်ပြုထားပါတယ်ခင်ဗျာ။မြန်မာပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တည်ဆုံးမှုတွေဆက်ပြီးတော့မြင့်တက်နေသေးပါပဲ။နိုင်ငံရဲ့ထိပ်တန်းကျန်းမာရေးတာဝန်ရှိသူ3ယောက်ဟာလွတ်တော်မှဒီနေ့ကြားနာထွက်ဆိုမှာဖြစ်ပါတယ်။အမေရိကန်ရဲ့အဲ့ဒီထိပ်တန်းကျန်းမာရေးတာဝန်ရှိသူ3ယောက်ကတော့ကူးစက်ယောဂါဆိုင်ရာကျွမ်းကျင်ပညာရှင်ဒေါက်တာအန်သိုနီဖောက်ချီ၊ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားချက်မှုဒေါက်တာရောဘတ်ရက်ဖီးလ်နဲ့လက်ထောက်ကျန်းမာရေးဝန်ကြီးရေရက်ဘူချုပ်ဘရက်ဂျီရောတို့ဖြစ်ကြပါတယ်။သူတို့ဟာကာယောဂါနဲ့ပတ်သက်ပြီးအင်ဗီဒိုရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ outlook comedy ရှင်းမောင်မှာဒီနေ့ပြောဆိုဖြေကြားသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ခံသူ4000ကျော်လောက်ရှိသွားပြီဖြစ်ပြီးတော့တည်ဆုံးသူက3000ကျော်ကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ရဲ့စာရင်းတွေကဖော်ပြနေပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ virus ကူးစက်ခံသူစုစုပေါင်း 18.3 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်ကအဓိကကလေးစစ်ပညာဂျာနယ်ဆောင်မှာခြားသမီးတွေကထုတ်ပြန်တဲ့လေးလာတွေ့ရှိမှုတစ်ခုအရတော့ကလေးငယ်တွေဟာသူတို့ထက်နည်းနည်းကြီးတဲ့ကလေးတွေနဲ့လူကြီးတွေထက်နှာခေါင်းထဲမှာဗိုင်းရပ်စ်ရဲ့မျိုးပီစာတည်ဆောင်မှုပိုများတယ်လို့ဖော်ပြလိုက်ပါတယ်။ဒါပေမဲ့သူတို့စီကတခြားသူတွေစီကိုကူးစက်မှုနှုန်းဘလောက်ရှိသလဲဆိုတော့မတိုင်းတာထားပါဘူး။အချိန်ထဲမှာပဲနိုင်ငံတော်များများဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာနေတာဟာကမ္ဘာမြောက်ဖက်ချန်ဒေသမှာကြာရောက်နေတဲ့လူရသည်ကာလအတွင်းလူငယ်တွေဟာဗိုင်းရပ်စ်အကာအကွယ်တွေကိုမတက်ဆင်လာကြောင်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကြီးကဲဒေါက်တာ Tedros Ghebreyesus ကမနေ့ကပြောလိုက်ပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေအခုနှစ်ကုန်မှာထွက်ပေါ်လာခဲ့ရင်စေသားတွေကိုဦးစားပေးပြီးတော့ကာကွယ်ဆေးတွေကိုအခမဲ့ထိုးပေးသွားမှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတ Rodrigo Duterte ကပြောလိုက်ပါတယ်
Ang una talaga yung mga tao sa listahan na tumatanggap ng assistance.
Suya siga ni taupan ni yuniyare sinyadari ko patama sa uza baby kame kawa si pito mawa. Ay nao duriya ni nero lulatanggari ko pito mawa pipito. Yeda po na sita ko le pito mawa pinelo. Tama durari ka piyoto na ba. Ta bien tiyo na yunga le kawa si jala yin Filipay na yunga ko uza pito mawa lo piyo lai bari. မျိုးတော်မနေလာမှာတော့ဗိုင်းရပ်စ်နဲ့ပတ်သက်ပြီးကန့်သတ်မှုတွေလုပ်ထားတာကိုဩဂတ်စ်လလယ်အထိထပ်တိုးလိုက်တယ်လို့ဒီနေ့မှချိန်ကြပါတယ်။မနေလာမျိုးတစ်ပွားပါဝဲတောင်ပိုင်းကပြည်နယ်တွေနဲ့အလယ်ပိုင်းကမြို့တွေမှာလူတွေကိုအသွာလာကန့်သတ်ထားပြီးစီးပွားရေးလုပ်ငန်းတွေကိုလည်းအကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ဖို့ခွင့်ပြုထားပါတယ်။ ဖိလစ်ပိုင်နိုင်ငံဟာအရှိတောင်အာရှမှာတော့အခုလအတွင်းနေစဉ်ပြည်ဆုံးမှုအများဆုံးနဲ့တရားထဲမှာကူးစက်မှုနှုန်းအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ဒါပြင်ဒေသအတွင်းမှာအင်ဒိုနီးရှားနိုင်ငံပြီးရင်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ကူးစက်သူ 19,000 ကျော်နဲ့တည်ဆုံးသူ 1,983 ယောက်ထက်မနည်းရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပicူးစက်သူ 9,000 ကျော်ကျော်ရှိခဲ့တာကြောင့်နေစဉ်ကူးစက်မှုနှုန်းနောက်ထပ်ဆန်းကျင်တင်ခဲ့ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းတည်ဆုံးသူ 989 ယောက်ရှိတာကြောင့်တည်ဆုံးသူစုစုပေါင်း35,000 ကျော်သွားပြီဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်သူ16,000ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ပြီးခဲ့တဲ့မိုက်ကလာကစပြီးတော့ညမထွက်ရမိန်ထုတ်ထားတာကိုမနက်ဖြန်ကစပြီးရုတ်သိမ်းသွားမယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ဗီယက်နမ်နိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူနောက်ထပ်45ယောက်ထပ်တွေ့ရှိခဲ့ပြီးတော့ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာကူးစက်သူ628ယောက်နဲ့သေဆုံးသူ6ယောက်ရှိခဲ့ပါတယ်ခင်ဗျာ။ဘာဝတော်မှာကိုဗစ် -19 ကာယောဂါအရေးပေါ်အခြေအနေကြောင့်အကန့်အသတ်ချမှတ်ထားတဲ့ကြားမှာပဲအစ္စလာမ်ဘာသာဝင်တွေကတော့သူတို့ရဲ့ဘာသာရေးထွတ်မြတ်အစ်ပွဲတော်ကိုဆင်နွှဲနေကြပါတယ်။အချိန်နဲ့မှာပဲခုနှစ်မှာတော့အစ်ပွဲတော်ကျင်းပတဲ့ရက်နဲ့အစ္စလာမ်ဘာသာဝင်တွေရဲ့ Hajj ဖျားဘူးခီးစဉ်နောက်ဆုံးရက်ကတိုက်ဆိုင်နေပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဆော်ဒီအာရေဗျနိုင်ငံမက္ကာမှာရှိတဲ့ Hajj ပွဲတော်တက်ဖို့လူ1000ဝန်းကျင်ကိုပဲဆော်ဒီတောင်ဝင်ရှိသူတွေကခွင့်ပြုခဲ့ပါတယ်။ပုံမှန်အပြင်ဆိုရင်တော့ကမ္ဘာတဝန်းကနေ Hajj ပွဲတော်ကိုလာတဲ့သူအရေတော်ဟာတစ်နှစ်ကို2000ကျော်ပတ်ဝန်းကျင်ရှိပါတယ်။ဒါပြင် virus ကူးစက်မှုတွေကြောင့်ကမ္ဘာတဝန်းမှာစီးပွားရေးတွေထိခိုက်ပြီးလူသန်းပေါင်းများစွာဟာလည်းအလုတ်ကိုင်းနဲ့ဝင်ငွေတွေထိခိုက်ခဲ့တာကြောင့်မွတ်စလင်တွေတော်များများဟာလည်းအစင်လာရအပွဲတော်မှာကျွေးဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။မွတ်စလင်အများစုနေထိုင်ရာကမ္ဘာတဝန်းကဒေသနဲ့တိုင်းပြည်တွေမှာအစင်လာမပြတ်အပွဲတော်တွေကိုဆင်နွှဲကြပေမဲ့လည်းအရင်နှစ်တွေကလိုတော့အဆင်ပြေပြေရှိကြတာတော့မဟုတ်ပါဘူး။ဆိုမလီနိုင်ငံမှာဆိုလဲအသားစေးတွေတက်သွားတာကြောင့်ဝယ်ဖို့အခက်ခဲတွေရှိကြသလိုအာဖရိကအနောက်ပိုင်းကတချို့နေရာတွေမှာလည်းအပွဲတော်အတွက်ပုံမှန်ဝယ်နေကြလူတွေတောင်ဈေးတွေတက်လို့မဝယ်နိုင်ကြတာတွေရှိတယ်လို့ဆိုပါတယ်ခင်ဗျာဒီအမေရိကန်သံကနေတောက်ကြနေညာပိုင်းမဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပြီးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ရမှာကလေး6ယောက်ထိခိုက်ခဲ့ပြီးဒီထဲက9နှစ်အရွယ်မိန်းကလေးတေဆုံးသွားတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကုတ်ခိုင်မြို့နယ်ခိုတင်ရွာမှာမနေ့ညနေပိုင်းကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ကလေး6ယောက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာပြင်းထန်သူတွေထဲက9နှစ်အရွယ်မိန်းကလေးဟာဆေးရုံမှာပဲတေဆုံးသွားခဲ့တာပါပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတွေတင်းပါနောက်ထပ်ဒဏ်ရာကျဉ်းချမ်းသူတွေရှိနေသေးတယ်လို့လည်းအခင်းဖြစ်ပွားတဲ့ခွတင်ရွာရဲ့ဖုံးတော်ကြီးကျောင်းကဦးဓမ္မတာရာကအခုလိုမိန်ကြားပါတယ
်ကလေးအလုံးကလေးရှိရောက်ရှိတယ်ကလေးရှိရောက်တဲ့မှာနေရောက်ပါမှမဖြစ်ဘူးနေရောက်ကနည်းနည်းဖြစ်တယ်မိုင်းစားနည်းနည်းထိတယ်တိတ်တော့မစိုးဘူးပေါ့အလေးရောက်တော့အသက်အတန်ဖြစ်တယ်လေးရောက်တော့ဒါဒဏ်ရာပြင်းထန်တယ်အလေးရောက်တဲ့ကတယောက်မင်းရဆုံးသွားပြီ။ဦးစင်းတော်ပဲကတိတိချင်းကလေးတွေကိုစေယုံခေါ်သွားတယ်။စေယုံပါလေပြပြပြီးတော့အဲစေယုံဆရာမကြီးတော့လာရှိုးခုခိုင်ကနေလာရှိုးတော့ပို့ပေးတယ်။အဲလာရှိုးမှရှိတဲ့ကလေးချင်းတွေကအဲကလေးမှတယောက်ကကုကောင်ထိထားတော့ခုချင်းဒီတတိမယတယောက်လို့ပြောကြတယ်
။လက်နက်ကင်အဖွဲ့တွေလှုပ်ရှားလေးရှိတဲ့ဒေတာမှဖြစ်ပေါ်တဲ့ပေါက်ကွဲမှုနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ဆရာတော်ဦးဓမ္မတာရာကတော့ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုမိန့်ကြားပါတဲ့
။အခုအပေါက်ကွဲကအင်းရှင်းနာလေးတကယ်ကလေးတွေကတခြားကနေယူလာတယ်လားဒါမဟုတ်အရင်တော့အဲဦးစင်းတို့ယူလာမှာတော့တမကိုကိုတော့လာနာသွားတယ်အဲ့အင်းပေါ့နော်။သူတို့ကြံခဲ့တာလားဒါမှမဟုတ်သူမြုပ်ထားတာလားတော့မသိဘူးဦးစင်းတို့လည်းတိတိကျကျမသိဘူးပေါ့နော်အဲပေါက်ကွဲတာတော့အကလေးတွေကကံပြီးပြည်တယ်လားဒါမှမဟုတ်နင်းမိတယ်လားဒါတော့ဦးစင်းတို့လည်းမိုင်းအကြောင်းမသိတော့တိတိကျကျမသိဘူးပေါ့နော်လေမင်းရလည်း yes ကနေတော့လာကြည့်သွားသေးတယ်ကလေးတွေကအကြီးဆုံးက12နှစ်အရွယ်ပဲရှိတယ်ဗျာအငယ်ဆုံးကျတော့1နှစ်ပဲရှိသေးတယ်
ဒီတဲ့င်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက်ကုတ်ခိုင်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးဒီလ28ရက်နေ့ကလည်းကြောင်မဲမြို့နယ်ကြောင်ကုန်းရွာမှာမြေမြုံပိုင်းနင်းမိတာကြောင့်အသက်59နှစ်အရွယ်အမျိုးသားတဦးသေဆုံးခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောကုတ်ခိုင်မူဆယ်နမ်ခန့်စတဲ့ဒေသတွေမှာကချင်တအန်းပလောင်နဲ့ရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့လှုပ်ရှားနေတာဖြစ်ပြီးအစိုးရတပ်မတော်နဲ့ထိတွေ့တိုက်ပွဲဖြစ်လေရှိသလိုမိုင်းနှင်းမိတာလက်နက်ကြီးပောက်ကွဲတာကြောင့်ဒေသခံတွေအကြာခဏဆိုသလိုထိခိုက်ဒေဆုံးနေပါတယ်။ဒ Dilu Majakana Tigaita Rita, the Amblong Yudmi Poet, DWO got Puri Sukwin Shidu, Rekuku got Lenegai and Porego, a Pimede Yuadari, Matigai Sea on Shangshabu, Donsu Tabade.
Tomorrow Nene Taitun Chenado, Amya Tare, Niaimam, Lutu, what he ties in Medi, Lenaku Yarivono, Matape, Botu Chitti, you knew minded, you sat the people, no, to Amya Tala, any other situation, Lu.
DWO ပွဲကပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်တဲ့အစီရင်ခံစာတစ်ခုမှာတော့ရှမ်းမြောက်ဒေသမှာ2019ခုနှစ်ဇူလိုင်လကနေစက်တင်ဘာအထိ3လအတွင်းလက်နက်ကြီးထိမှန်တာနဲ့မြေမြုံပိုင်းနေမိတာကြောင့်လူ10ဦးတည်းမနဲ့သေဆုံးရကြောင်းဖော်ပြခဲ့တယ်လို့တအန်းကျောင်းသားလူငယ်အဖွဲ့ကကောက်ယူရရှိတဲ့စီးရင်အရနှစ်2020ဇန်နဝါရီလကနေဇူလိုင်လအထိမြေမြုံပိုင်းနဲ့စစ်ကြံပစ္စည်းတွေကြောင့်သေ ာထဲမှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နှစ်ပတ်လည်အစည်းအဝေးခန်းစားမှာလေမြန်မာနိုင်ငံကအခြေအနေတွေကိုဖော်ပြခဲ့တာပါပြီးခဲ့တဲ့2019ခုနှစ်ထဲလက်နက်ကင်ပြိပခအတွင်းမှာကလေးငယ်420အပေါ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုပေါ432မှုကျူးလွန်တာကိုတွေ့ရှိခဲ့ရပြီး6လအရွယ်ကလေးပါဝင်ထိခိုက်ဒဏ်ရာရသူ120နဲ့တေဆုံးသူ42ဦးရှိခဲ့တယ်လို့ဖော်ပြပါတယ်အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေကစာတင်ကြောင်းတွေကိုတိုက်ခိုက်မှုပေါင်း12ကြိမ်နဲ့ဖမ်းဆီးခံရသူကလေး12ဦးရှိခဲ့တာကိုအတည်ပြုနိုင်ကြောင်းလည်းအစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ရခိုင်ပြည်နယ်အမ်းမြွနယ်ကကျေးရွာတွေကနေမိုင်းပေါက်ခွေးမှုတွေကြောင့်ဒေသခံ9ဦးသေဆုံးပြီး2ဦးဒဏ်ရာရရှိတော်လည်းကြောင်းပြောချင်ပါတယ်။ကျွန်တော်တက်နိုင်ပါ။လက်နက်ကိုင်မင်းပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအမ်းမြွနယ်ကျေးတော်ကျေးရွာနေဒီသတင်းတစ်ပတ်ထင်မှာပဲနေရဆက်တိုင်းမိုင်းပေါက်ခွေးမှုဖြစ်ခဲ့ရကဒေသခံကျေးရွာတော်တချို့ထိခိုက်သေဆုံးခဲ့ကြတာပါ။ပြီးခဲ့တဲ့ဗုဒ္ဓဦးနေတုန်းကကျေးတော်ရွာနဲ့နှမိုင်လောက်ကွာကိုပိုင်ချမ်းမှာတင်းင်းတိခုခုတော်တဲ့အမျိုးသားတူအင်ဂျင်မလာတာကြောင့်ဆွေမျိုးတွေကလိုက်ရှာမှာခြုံထက်မှာပဲပေါက်ခွေးမှုဒဏ်ရာတွေနဲ့သေဆုံးနေတာကိုတွေ့ရှိခဲ့ရတယ်လို့မိသားစုဝင်တွေနဲ့နှိစပ်သူတွေကပြောပါတယ်။သေဆုံးသူရဲ့အလောင်းကိုတည်ဖို့မနေ့တုန်းကစီစဉ်နေရှိမှာပဲနောက်ထပ်ပေါက်ခွေးမှုထပ်ဖြစ်ရကလည်းနောက်ထပ်မျိုးသားတူတည်ဆုံးပြီးတူတန်ရရှိခဲ့ကြောင်းဒေသခံကစုကန်ကြေးရွာအုပ်စုအုပ်ချုပ်ရေးမှူးခင်တောင်းအောင်ကပြောပါတယ်
အော်မိုင်းပုတ်တာကတော့ဥစဉ်ကိုသူတရင်တီးခုဖို့ကြွားတယ်လို့ပြောတာပါပဲခင်ဗျအော်နှစ်ယောက်တည်းတယောက်တန်ရရတယ်ခင်ဗျသူကဥစဉ်လုတ်တယ်လေယာမြေပဲလုတ်ကင်စားတော့တယ်ခင်ဗျ
ပေါက်ခွေးမှုတွင်တန်ရပြင်းထန်ရရှိခဲ့သူကတော့အမ်းမျိုးနဲ့ဆေးရုံကိုပို့ဆောင်ထားရတယ်လို့လည်းဒေသခံတွေကပြောပါတယ်လူတည်ဆုံးထိခိုက်တဲ့အထိပေါက်ခွေးမှုတွေကြုံခဲ့ရတဲ့အတွက်ဒေသခံတွေကလုံခြုံရေးအတွက်စိုးရိမ်နေကြတယ်လို့ဒေသခံတဦးဖြစ်တဲ့ကိုမျိုးလင်ကပြောပါတယ
်အော်မင်းကဘုံပေါ်ဝယ်ပြီးတဲ့နောက်ပါတော့နော်အော်ဒီတော့ဒီတော့ဒေသခံပြောသွားတယ်ကတော့ဒါသေးရရောပြန်ဆက်ဖို့အတွက်အရင်စိုးရိမ်နေကြတယ်ဘောနော်ဒါဥယျာဉ်ချင်းမှာဖိတ်တယ်အမိုင်းပေါက်ခွေးမှုတော့လူတွေတောင်းပြီးနေတဲ့ပြေဆိုးရတဲ့ထိခိုက်ဒဏ်ရာရတဲ့ရှိတဲ့အတွက်ကြောင့်ဒါသွားတယ်ကတော့ဒေသခံရတယ်အဲ့ဒီတည်းဒုက္ခအောင်သူချင်းပါရှိတဲ့ရောင်းတို့တို့များများကရာသီကရောင်းတို့ဆက်ဖို့အတွက်တို့အလုံးပြုရင်နေကြတယ်ဘလို့တို့ရဲ့အသက်လုံခြုံမှုအတွက်လည်းတို့တို့အတွက်ပြုရင်ရတဲ့အနေဆက်ဖို့ရောက်ခဲ့ပြီပေါ့
စီရင်တိမှမှုတွေကြီးထွားနေတဲ့ရခိုင်ပြည်နယ်မှာမိုင်းပေါက်ခွေးမှုတွေပါဝင်လက်နက်ကင်ပဏိပခတ်တွေနဲ့ဆက်နေပြီးအရသာထိခိုက်တိုက်ဆုံမှုတွေလည်းတိုးလာနေတာပါပြီးခဲ့တဲ့တလင်းကနေနေ့ကလည်းအမ်းမြွနယ်ကစုကိုင်းအုပ်စုတေးကန်းထောင်ကျေးရွာမှာလက်နက်ကြီးကြီးများပေါက်ခွေးခဲ့တာကြောင့်ဒေသခံ၄ဦးဒဏ်ရာရှိခဲ့ကြပါတယ်မိုင်းအန်ဒီတာစီရဲ့လှုပ်ရှားမှုခွေ MRWG ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီနှစ်ရဲ့ပထမ၅လအတွင်းမိုင်းပေါက်ခွေးမှုတွေကြောင့်တိုက်ဆုံသူရသား20ကျော်နဲ့ဒဏ်ရာသူ100ကျော်ရှိခဲ့ကြောင်းဖော်ပြပါတယ်ထိခိုက်မှုများစုကတော့တပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ကြားတိုက်ခွေးတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့ပြီးစီရင်တိတ်မှနေတဲ့ရှမ်းနယ်ကရှင်ပြည်နယ်တွေမှာလည်းမိုင်းပေါက်ကွေးမှုတွေကြောင့်ထိခိုက်မှုတွေရှိခဲ့ကြောင်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပ
ါ COVID-19 ကပ်ရောဂါကာလအရေးပေါ်ထောက်ပံ့ခြင်းအဖြစ်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေအတွက်ထောက်ပံ့ပေးတဲ့ငွေကြေး2,000ကိုအပြည့်မရကြတဲ့သူတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်လက်တော်အမတ်တွေစုံစမ်းနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါကက်ယောဂါကာလမှာစာဝင်ကြီးရဲ့အခက်အခဲရှိနေကြတဲ့အခြေခံအလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ငွေကျပ်2,000သတ်မှတ်ထားပေမဲ့အပြည့်မရတဲ့သူတွေထောက်ပံ့ကြေးရမယ့်စည်ရင်းမှာပါပေမဲ့မရတဲ့သူတွေရှိနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာရကဒေသခံဖက်တော်အမတ်တွေစုံစမ်းနေကြပါတယ်
ถ้าเป็นจริงๆตาวินอยู่ไปอะไรตัวนี้เนี่ยจะกวนมือสิเกเรจะเต้นเนี่ยคนยิ้มยาวแบบชนิดสุดยิ่งแต่สัญญาตาวินสิตัวนี้ก็ตั้งใจพูดเลยคุณยิ้มเรื่องลูกเอาวิธีตั้งใจจริงก็พูดออกมาเนี่ยพี่ตุลก็กุศลเลยอุตส่าห์เอางานเปล่าไปเรื่องที่มีเรื่องที่คุณยิ้มส่งช่วยเปล่าเหมือนว่าอุ้มยิ้มยาวอะไรนี่จริงหรือว่าที่ชีวิตนั้นเนี่ยก็จะมุ่งตาพอเพียงมุ่งที่จะส่งยาชีลายเสียงวันใจยาวว่าไปดูว่าเปล่าก็มา
จะเราต้องบอกหนึ่งนะเปล่าแต่เปล่าสามีก็ที่ลูกคุณยี่ส่งช่วยมาเลยอะไรหูจะใช่ฮะสุดยอดช่วยอุจิธนาอุจัยมาเราจะใจนี้ได้ช่วยเราใจมาก็อย่างว่ากาละการตัดใจจ้าปงมันเวงเวงไม่ใช่เลยที่การดูแลซาอินทังสุงาเต็นจ้าโก้แต่อินทังวงวิจารณ์ตั้งสิทธิ์ตั้งมาเปล่าดูดีอาเจียงพี่สุยากะทักปันปีนี้แล้ววะเอเปล่าเราเนี่ยปัทมาเจียงพี่ที่การซาตากงงามอยู่ทักปันเกวาร์
ปัทมาเจงทักเป็นน้องอะไรที่การดูแลซาจะช่วยทักเป็นมือไม่ยาเลยจะต้องนัดช่วยชีเกวาร์ปัทมาเจงยิ่งขาดทักเป็นมือยาเกย์บุเรย์จะขันปีเนี่ยแม่เอาเมียเนี่ยโดนนู่นจังยาโรมือตาทักเป็นยามาตั้งแต่ทารีมือจันนับตั้งปีเนี่ยอู้ลูกเจ้าวะเลยจะต้องนัดขันทางอะไรเลยยาเป้าช่วยมือกับปีละตัวว่าจะต้องนัดขันทางพอดีจะช่วยเลยจะต้องนัดขันทางมือยาเราเพราะตัวเป็นลูกจ้างปีจะช่วยเราไม่ตีบุเรย์ช่วยเนี่ยอะไรมันต้องอะไรเลยจะช่วยต่างเจ้าเรา
ကျွန်တော်ရင်မှုတွေကိုလည်းဆက်သွယ်မေးမြန်းလို့မရပါဘူးလက်တော်ကိုယ်စားလှယ်ဦးတန်းအောင်ကတော့ကဲရောဂါကာလအခက်ကြုံနေရတဲ့သူတွေပေါ်မှာမယိုးသားတဲ့လောက်ရအဖြစ်အခုလိုပြောပါရစေရှူရအုပ်စုဖွဲ့ပြီးတော့ရဲကြီးအနာရီယူထားတဲ့ပုဂ္ဂိုလ်တော်များများကြီးတဲ့လူမျိုးချစ်လို့တိတ်မဟုတ်ဘဲနဲ့ကိုယ်အဖွဲ့ကြီးတခုကိုလူတစုအတွက်ကိုယ်ဆွေမျိုးကိုခင်မင်းကြီးကြီးရအဲ့ပုဂ္ဂိုလ် ဒီရဲ့ဆိုတဲ့ ပုံမှန်လည်းဆိုင်ပါတယ်နော်တချို့ဒီတိုင်းကြတော့လည်းကောင်းတဲ့ရည်ကြီးတွေလည်းရှိပါတယ်။
ကက်ယောဂကာလာမှာပုံမှန်ဝင်ငွေမရှိတာကြောင့်စာဝတ်နေရေးအခက်ကြုံနေကြတဲ့ပြန်ကျဆေးတဲ့အငှားရင်မောင်းကြွန်းလုတ်သားရေလုတ်သားအလုတ်ကျန်းသမားခြံလုတ်သားပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကင်နေကြတဲ့နေစာဒါမှမဟုတ်ယာယီဝင်နဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုပ်သမားတွေနဲ့အလုပ်လက်မဲ့ဖြစ်နေသူတွေကိုအခြေခံလူဒန်းစားတွေအဖြစ်သတ်မှတ်ပြီးတော့အစိုးရကထောက်ပံ့ပေးနေတာပါ။ တချိန်တည်းမှာပဲကက်ယောဂနဲ့ကြုံနေရချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထောက်ပံ့ပေးနေတာပါ။တချိန်တည်းမှာပဲကက်ယောဂနဲ့ကြုံနေရချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထောက်ပံ့ပေးနေတာပါ။တချိန်တည်းမှာပဲကက်ယောဂနဲ့ကြုံနေရချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထောက်ပံ့ပေးနေတာပါ။တချိန်တည်းမှာပဲကက်ယောဂနဲ့ကြုံနေရချိန်မှာလက်နက်က
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။ကျမစုမမရှင် AR မြင့်ရေစိုးရိမ်ရေမှတ်ကျော်လွန်လာနေပြီးညောင်ဦးဘက်မှာရွှေပြောင်းနေကြရတယ်လို့ကြံတဲ့ဒေသတွေမှာလက်ကမ်းနှပေးနေသူတွေသတိထားကြဖို့နှိုးဆော်နေတဲ့အကြောင်းပြောပြပေးကြပါတယ်။ဟုတ်ပါတယ်ဒီသတင်းပတ်အတွင်းမှာကက်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာမုတ်တုံလေအားအလွန်ကောင်းနေတဲ့အတွက်မြေဝကျွန်းပေါ်အပါဝင် AR တိုင်းပဲခူးတိုင်းတနင်္လာရီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်စတဲ့ပြည်နယ်နဲ့တိုင်းတော်တော်များများမှာမိုးရေချိန်မြင့်ပြီးနေရာအနှံ့အပြားမိုးများရေကြီးမှုတွေဖြစ်နေပါတယ်ဒါကြောင့်မို့လို့မြေရေတော်တော်များများစိုးရိမ်ရေမှတ်အထက်ကိုမြင့်တက်လာနေပြီး AR မြေရေနဲ့ချင်းနှင်းမြေရေကစိုးရိမ်ရေမှတ်ကိုကျော်လွန်နေတဲ့အနေအထားဖြစ်တာကြောင့်မြေရေတွေဝင်ရောက်လာလို့မြေကမ်းတစ်ဘေးနေပြည်သူတချို့ရေဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။နိုင်ငံတော်ဝန်ကမြစ်တရေနောက်ဆုံးအနေအထားကိုတော့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုရှင်းပြပါတယ်
။တတိယ CRE မြစ်ပတဲမှာတော့ကျွန်တော်တို့စိုးရင်မှတ်ကိုရောက်နေတာတော့ကျွန်တော်တို့အညာဦးပေါ့နော်။ညောင်ဝရတာစိုးရင်မှတ်အထက်မှာကျွန်တော်တို့26စင်တီမီတာတော့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့စိတ်သာပေါ့နော်။စိတ်သာကတော့သူကစိုးရင်မှတ်အထက်မှာသူက12စင်တီမီတာရှိတယ်။မင်းမူလိုမကွေးလိုကတက်နေလုံးဖြစ်နေတဲ့ကြောင့်သူကတော့3ရက်ဆက်ပြီးတော့တက်လာနိုင်တဲ့အနေအထားမျိုးရှိပါတယ်။ဟင်္ဒရာမောင်သူကတော့ဒီနေ့ကမှတော့ဒါသူစိုးရင်မှတ်ချက်သွားတဲ့အနေအထားမျိုးရှိတယ်။ဘာလို့ဆက်နေလဲ။ဒီမှာစိုးရင်မှတ်ရောက်သွားတယ်။တော်တဲ့နောက်3ရက်တွင်မှတပီတော့ ဆက်တက်လာနိုင်ရဲ့အနေအထားမျိုးရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီငွေမြင့်ပေါ့နော်ဒီငတိုင်းကြောင့်ဒီဆိုရင်မှာရောက်ဖို့တော့ဒီဝန်တော့ပဲလို့တော့တော်တော့နောက်ဆုံးရတယ်မှာတော့ဒါဆိုရင်မှာကိုရောက်နိုင်တဲ့အနေအထားမျိုးရှိပေါ့နော်ဒီကျွန်တော်စစ်ကောင်းကြီးတို့ဒါရွှေချင်းကြီးတို့ပကိုးကြီးတို့ဒါတန်းကြီးတို့ဘာလို့ဒီဟာတွေကတော့ဆိုရင်မှာရောက်ဖို့တော့လိုလို့ဟုတ်တယ်ခင်ဗျာ
ဒီမှာထပ်ကိုရောက်နေတဲ့ညောင်ဦးဘက်မှာတော့အေယောင်ရီမြေဝင်လာတဲ့အတွက်မြေကန်နှစ်ဘေးနေပြည်သူအနည်းဆုံး200ကျော်အေလောင်စုငါးဆယ်ခုနှစ်ဆူလောက်သူတို့ရဲ့လေယာဉ်သုံးနွားတွေမြင်းနေကိုပါခေါ်ပြီးရေဘေးကယ်ဆယ်ရေးစခန်းတွေမှာယာယီခိုးလို့နေကြရတယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်။အေယောင်ရီမြေမြင့်တက်လာပြီးညောင်ဦးကကဘာတွေပြိုကျလာတဲ့အနေအထားအဲ့ဒီမှာနေတဲ့ညောင်ဦးဒ
ကျွန်တော်မျိုးကကိုမိမိဦးကသူတိထားတဲ့လောက်ပြောပြပါတယ်ကျွန်းနဲ့ဆိုအရာရင်းလေကောင်မှာရွာလေးတွေရှိရတယ်သူကကြောက်တာကျွန်းနဲ့ရွာလေးတွေကြောက်တာပါအဲ့ရွာတွေကကဘာပြူတာမပြူတာတွေရှိရမှာပေါ့နော်အခုတော့ရွာတွေကတော့ပြိုးနေတယ်ဟိုပါပေါ့အနောက်တကြီးရွာတော့ပြိုးနေတယ်ဗျသူကတော့ပကံမျိုးသိရဲ့အနောက်ဖက်တက်တယ်ပေါ့နော်သူကတော့အရာရင်းလေကောင်ကျွန်းပေါ့အဲ့ရွာတော့ခုံးကြောင်းတွေပြည့်အိမ်တွ
တို့အဲ့ကျွန်းထဲမှာလည်းနေတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်ကဆိုရင်လည်းအဲ့လိုပဲရွာတရွာအဲ့ကဘာပြူပြီးတော့ဖျားကြီးရေထဲကျသွားတဲ့ရွာပဲတချမ်းကြံခဲ့တဲ့ဟာအခုဒီနှစ်မှာဆက်ပြီးပြူလို့သူကလူတွေကိုရွှေ့ပြီးတော့ဟိုဘေးလူရအောင်ကြောက်ကြတာပေါ့လေ
။ကြီးဆိုးရေမတ်တွေရောက်လာတဲ့အချိန်မှာမြေကမ်းတစ်ပေးနေပြည်သူတွေဟာမိုးလေဝသနဲ့မြေရေသတင်းတွေစဉ်ဆက်မပြတ်သတိထားကြဖို့အထူးသဖြင့်ကမ္ဘာ့ကာယရောဂါကိုဗစ် -19 ဖြစ်ပွားနေချိန်မှာရေပင်းရှောင်ပြည်သူတွေအနေနဲ့ရောဂါကူးစက်မှုမရှိအောင်ကျန်းမာရေးကာကွယ်မှုတွေအထူးဂရုစိုက်ကြဖို့ကိုလည်းမိုးစလညွှန်ကြားရေးမှူးချုပ်ကအထူးသတိပေးပါတယ
်။အဓိကတော့ဘောနော်ဒီမြေကမ်းတွေမှာရှိတဲ့ပြည်သူအနေနဲ့တော့ဒီညည်းတွေမြင့်တက်လာပြီဆိုရင်တော့ဒါသတိထားတော့ဘောနော်မျိုးတို့ဒီရေဒီသားဟာတော့ဆိုရင်မနာကြောက်လာပြီဆိုရင်တော့ဒါပြီးကင်းတဲ့နေရာတွေရှောင်နိုင်မှုတွေကိုကြိုတင်နေတွေဆောင်ရအောင်ပြီးသွားရင်တော့ဒီကလေးတို့ဆိုရင်မရောက်လာပြီဆိုရင်ရေဝင်ရောက်လာပြီဆိုရင်ဒါသဆိုင်ဟာတဘာဝီကောင်ဝီအခွဲ့ရှိဘုနာသူရဲ့လည်းမြင်ရတဲ့တိုင်းနာဆောင်တဲ့ဘုနာဒီကျင်းတော်ကတော့ရီဝီကောင်ဝီဆီကနေမှာသွားနေတဲ့ရှင်ကတော့အများကြီးပြဿနာရှိဒီကာလကကိုဗစ် -19 ကာလရှင်နေရှင်ကတော့ကျန်းမာရေးနဲ့ဆိုင်တဲ့ဘုနာဒီဒီပညာဦးလူရလေးရှိဖို့တူပါတယ်အဲ့ဒီအတွက်လည်းဒါကျွန်တော်တို့တဘာဝီကောင်ဝီအခွဲ့ဒီမှာကျန်းမာရေးဆိုင်ဟာဘုနာဒီဒီဝန်ထမ်းတွေရဲ့နိုင်ငံမှုတွေကိုလည်းကျွန်တော်တို့နိုင်နာဆောင်တဲ့ပါလေဟုတ်ကဲ့
အခုဆိုရင်တော့မြေကြီးကစိုးရင်မဲ့အထက်ရောက်ရှိလာပြီဆိုရင်မြေကမ်းတစ်ပင်းနေပြည်သူတွေရေပေးရတဲ့သတိထားကြဖို့ရက်ွက်ကြေးရွာတွေထဲမှာတပ်ဆိုင်ရာအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့မိသက်တပ်ဖွဲ့ဝင်တွေကုလီကယ်ဆယ်ရေးဖွဲ့တွေကလိုက်လံနှိုးဆော်သတိပေးနေကြပြီးအေယာဝတီမြေဝင်ရောက်လာနိုင်တဲ့နေရာတွေကိုလည်းရေထိန်တကားတွေအရေးပေါ်ရေးသားစောင့်ကြည့်မှုတွေနဲ့ကာကွယ်စောင့်ရှောက်နေကြပါတယ်ရှင်ကျွန်မဆုမမ
တိုင်းဒေသနိုင်ငံရေးပါတီတခုဖြစ်တဲ့ပုံမျိုးရာဖွဲ့ချုပ် PNU ဟာလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာကိုယ်စားလှယ်နေရာ30ကျော်အတွက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။အင်အားကြီးနိုင်ငံရေးပါတီတခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ပုံမျိုးရေးပါတီနဲ့မဟာမိတ်ဖြစ်ကနေခွဲထွက်ပြီးပုံတိုင်းဒေသများစုနေထိုင်တဲ့မဲဆန္ဒတွေမှာကိုယ်စားလှယ်34နေရာအတွက်ရှင်ပြိုင်ဖို့ဆင်ဆင်နေတာပါ။ပို့ကိုပိုင်အုပ်ချုပ်ကိုရဒေသထက်ကစီဆိုင်ဟူပုံးနဲ့ပင်လောင်၃မြို့နယ်ပြင်ကိုယ်ပိုင်အုပ်ချုပ်ကိုရဒေသပြင်ပကနိုင်မြေတွေမှာရှင်ပြန်မှာဖြစ်ကြောင်းလဲပို့မျိုးရာဖွဲ့ချုပ်ပြန်လို့သူရင်မှုနှစ်ဥခွန်ထွန်းရွှေကပြောပါတယ
်လွတ်တော်ကိုယ်စားလှယ်နေရာတွေတော့30ဝန်းကျင်လောက်ရှိနေကြကိုယ်စားလှယ်နောက်ဦးရကျွန်တော်တို့ပို့လူမျိုးများတဲ့ရှမ်းပြည်နယ်တို့နောက်ကရင်မှာလည်းတချို့ဟာပေါ့ရှိနေနောက်မွန်လည်းပြိုင်နေနောက်ဘိုးတိုင်းကတော့ပြိုင်နေတယ်လေဗျအခုတလောဆယ်တော့ကျွန်တော်တို့ဆန္ဒမြေတွေတော်တော်များဝင်ထားတော့စင်ခေါ်မှုကတော့တခြားပါတီတွေနဲ့လည်းကျွန်တော်တို့ကရှင်ပြန်ရမှာပေါ့ဗျာ
PNO ပါတီဟာစစ်တပ်နဲ့နေဆက်တဲ့ပြည်ခိုင်မျိုးပါတီနဲ့မာမိတ်ဖြစ်ရပ်တည်နေတာကိုရပ်ဆိုင်ကြောင်းလဲမကြာသေးခင်ကပဲသတင်းတွေထွက်ပေါ်နေပါတယ်ပါတီကောင်းဆောင်ဥခွန်ထွန်းရွှေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာဒီကံမျိုးပါတီနဲ့အပေးယူလုပ်ခဲ့ပေမဲ့ဒီဒီချင်းရွေးကောက်ပွဲမှာ PNO အနေနဲ့ကုလန်းကိုရှောက်သွားမယ်လို့ဆက်ပြောပါတယ
်ရွေးကောက်ပွဲကလအနေထားတစ်ခုရတော့သူပြိုင်တဲ့နေရာမှာတော့ကျွန်တော်လည်းပြိုင်ရမယ်သူတို့လည်းပြိုင်ရမှာပေါ့ဗျာပြီးခဲ့တဲ့ရွေးကောက်ပွဲတော့အပေးယူရှိကောင်းရှိမှာပေါ့ဒီတစ်ပတ်ကတော့ကျွန်တော်တို့ပုံစံနဲ့ကျွန်တော်တို့သွားမယ်လို့တော့အဲ့လိုပဲမြင်နေကြကျွန်တော်တို့လမ်းကိုကျွန်တော်တို့ရှောက်မယ်လို့တော့ဒီနေ့အထိတော့ကျွန်တော်အဲ့လိုပဲမြင်နေ
ပုံမျိုးသားလူမျိုးရေးဖွဲ့ချုပ် PNL ဖွဲ့ကဗိုလ်လူမှုဆောင်ကော်မတီဝင်ပုံမှုခွန်မင်းသိန်းကတော့ PNO ပါတီနေနဲ့ပိုတိုင်းသားတွေအတွက်ကိုစားပြုနိုင်ဖို့ရည်ရွယ်ပြီးပြည်ခံမျိုးပါတီနဲ့လမ်းခွဲဖို့ဆုံးဖြတ်ခဲ့တာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
ဆိုတာမဲအပြင်အဲ့ဒါမှထည့်ခဲ့တဲ့ပုံစံမျိုးရှိလာတဲ့ခါကျတော့လည်းဘိုးပါတီရဲ့မျက်တဲ့အနေနဲ့တောင်းဆိုလာတဲ့ပုံစံမျိုးတော့ရှိလာတော့ပါတယ်။အဲဒီတောင်းဆိုလာတဲ့ပုံစံမျိုးဒီလိုသူဒီမျိုးဆုံးဖြတ်ချက်ကြီးချက်ခဲ့ရတာဖြစ်နေတော့
ပိုးမျိုးရာဖွဲ့ချုပ်ပြန်လို့နေနဲ့ကြံ့ခံရေးပါတီကိုမဟာမိတ်ဖြစ်ရက်ဆဲတဲ့ဆိုတဲ့သတင်းဟာတရားဝင်မသိရသေးသလိုလက်ရှိမဟာမိတ်ဖြစ်ရှိနေစေလို့ကြီးကံပြုတ်ပါတီပြောခွင့်ရတောက်တာနန္ဒာလှမြင့်ကပြောပါတယ
်မဟုတ်ပါဘူးတခုခုလည်းနေနေတဲ့နဲ့အဲ့လိုထုတ်ပြန်လာတယ်မရှိပါဘူးပြန်လို့ပေါ့ကသူသာပြောတာဆိုတာနားလည်မလွယ်တာတော့မသိဘူးပေါ့လေအခုဒီကိစ္စမဟာမိတ်ဖြစ်ရှိနေပါတယ်ပြန်လို့ကျွန်တော်ပါတီကလေ
ပြန်လို့ကလည်းကြံ့ခံရေးပါတီနဲ့ညှဉ်းနှံပြီးဝင်မပြိုင်တဲ့ပိုးလူမျိုးတွေအနေများတဲ့တချို့ဒေသတွေမှာ2020ရွေးကောက်ပွဲတုန်းကကြံ့ခံရေးနိုင်ခဲ့ပြီး2025ရွေးကောက်ပွဲမှာတော့အနယ်ဒီအနိုင်ရရှိထားပါတယ်။ဥအောင်ခန့်တီဥဆောင်တဲ့ပိုးမျိုးရာဖွဲ့ချုပ်ပီအန်နိုဟာအရင်ကမြန်မာဆွေရကိုလက်နက်ကင်တော်လာနေတဲ့ဖွဲ့စည်းဖြစ်ပေမဲ့လည်း1992ခုနှစ်မှာမြန်မာစစ်ဆွေရနဲ့ငြိမ်းချမ်းရေးရယူခဲ့ပါတယ်။စစ်ဆွေရကနေစီဆိုင်ဟူပုံးပင်လောင်းဒေသတွေကိုပိုးအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်သတ်မှတ်ပေးခဲ့ပါတယ်။ PNU ဟာပြီးခဲ့တဲ့2020-2025ရွေးကောက်ပွဲနှစ်ချိန်စလုံးမှာပိုးကိုပိုင်အုပ်ချုပ်ရေးဒေသတွေမှာအနိုင်ရထားတဲ့ပါတီဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
် VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။လက်နက်ကင်ပြိပက္ခတွေနဲ့စစ်မီးမငိမ့်နိုင်ဖြစ်နေရတဲ့ရခိုင်ပြည်နယ်မှာစစ်ပေးကြောင့်အပြစ်မဲ့အရက်သားပြည်သူတွေထိခိုက်ဒေဒီကြရတာအိုးရင်ဆုံးကွာထွက်ပြေးကြတာတွေဟာတနေ့တခြားပိုးပြီးတော့ဆူလာနေပါတယ်။ဒီလိုစစ်ပီးဒုက္ခတွေတွေထဲမှာအများစုဟာကလီးငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ပါတယ်။ရခိုင်ဒေသတွေငြိမ်းချမ်းမှုကင်းမဲ့လာတာနဲ့အမျှစစ်ပီးဒဏ်သင့်ဒုက္ခတွေအထူးသဖြင့်အမျိုးသမီးတွေအတွက်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာလုံခြုံမှုတွေလည်းပိုးပြီးတော့ကင်းမဲ့လာနေတယ်လို့စစ်ပီးဒဏ်သင့်ဒုက္ခတွေကိုတနိုင်တပိုင်းကူညီပေးနေတဲ့ Colorless Pride အဖွဲ့ကမမ်မီချိုကပြောပါတယ်။မင်းချမ်းသိတဲ့ရခိုင်ဒေသအတွင်းကစစ်ဘေးဒုက္ခတဲ့အမျိုးသမီးတွေနဲ့ပတ်သက်လို့ Colorless Pride အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့မမ်မီချိုကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်ဖွဲ့အီအီနဲ့မြန်မာစစ်တပ်အကြားလက်နက်ကင်ပြိပက္ခတွေတနည်းကြော်ကြာလာတဲ့အများရခိုင်ပြည်နယ်အတွင်းအရက်သားသေးကြီးထိခိုက်မှုတွေဟာလည်းတနည်းတခြားပိုးပြီးတော့များလာနေပါတယ်။တပ်ခွဲတွေကြောင့်ဒေသတွေမှာဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာအခုဆိုရင်နှစ်သိန်းကျော်လောက်ထိရှိနေပြီးမြို့နယ်စစ်နက်မြို့နယ်ကယာယီစစ်ဘေးဒုက္ခသည်စခန်းပေါင်း100ကျော်မှာခိုလုံနေကြတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေကပြောပါတယ်။ဒီလိုဒုက္ခတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေကအများစုဖြစ်ပါတယ်။ဒီဒုက္ခတွေရဲ့အထွေလိုအပ်ချက်တွေကလည်းအချိန်တိုင်းမှာအများအန်းလိုအပ်နေတယ်လို့စစ်ဘေးဒုက္ခတွေကိုကူညီပေးနေတဲ့ Colorless Pride အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့မမ်မီချူကပြောပါတယ
်။လိုအပ်တာတော့ကျမတို့ collect လုပ်လိုက်တိုင်းမှာပါကြရတယ်ဆိုရင်ဟိုဘက်ကလူတွေပြန်ပြောတဲ့လေတံကတော့ ဟိုဖတ်တူကြီးတာတစ်ခုလဲပေါ့နော်လိုအပ်တာတွေကတော့အများကြီးအဲပါရီပါရီကတော့လိုတယ်ပေါ့အများကြီးဒါဒါလိုအပ်ချက်ကတော့အများကြီးရှိတယ်နောက်ပြီးတော့ပတ်စံရှိရင်တော့မှဝယ်လို့မရတဲ့အဟာမျိုးလေးတွေရှိတယ်အဲ့ခါကျတော့အများကြီးတော့လိုအပ်ချက်တွေကတော့ရှင်းရှင်းနဲ့အပွင့်လေးဆုံးပြောရမယ်ဆိုတော့အများကြီးလိုတယ်အကုန်လိုတယ်သို့တော်ညာကျမတို့ကလည်းပရဟိတဟို INGO ဖြစ်တဲ့အတွက်ကြောင့်ပေါ့လို့နိုင်တဲ့လောက်လေးပဲလုပ်ပြရအတွက်ကြောင့်မို့ကျမတို့ရဲ့အင်အားလေးနဲ့ရှိတဲ့အတိုင်းအတာလေးနဲ့ကျမတို့လည်းအထက်နိုင်ဆုံးပေါ့နော်ဟိုဖြည့်ဆည်းပေးတယ်ပေါ့အတိအကတော့စားနေရခါပေါ့ဒီစပေးတွေစပေးရှောက်စခန်းတွေမှာအများကြီးကစားနေရခါပြက်လက်မှုကိုကြားတဲ့အတွက်ကြောင့်မို့ကျမတို့ကပထမအဦးဆုံးဒီဆန်းစားလောင်မှုကိုကျမတို့စပြီးစိတ်ကူးပြီးအစားအသောက်ဖက်ကိုပဲကျမတို့ကဥတည်ခဲ့လိုက်တာအဲနောက်ပိုင်းမှာလိုအပ်တဲ့ဟာလေးတွေဟိုမျိုးသမီးတွေအတွက်ကိုလည်းဟုတ်လှုပ်ခဲ့တယ်တောက်လျှောက်ပေါ့အတိအကတော့အဲအစားအသောက်အဝတ်ထည်လိုအပ်တဲ့ဟာကိုတော့လှုပ်ရဲပေါ့ဘယ်စကားမှတော့ဘာတော့ဖြစ်လိုအပ်နေပြီးအချိန်လေးကတော့ဘလို့ဖြစ်နေပြီးဆိုတော့မြေပြင်နေသားပေါ့လိုက်ပြီးကျမတို့ကလှူတာများတယ
်အခုလိုဆွဆွတဲ့မိုးရာဒီမှာဆိုရင်စိတ်ပိဒုက္ခတွေအတွက်လူရဲ့ချက်တွေကပိုပြီးတော့များတယ်လို့လည်းမမ်မီချူကပြောပါတယ်မိုးရင်ကာလာယာဒီဥရုစိုးရတဲ့တံကိုခံကြရတဲ့အချိန်လေးမှာယာဒီလိုက်ကြုံရတဲ့ဖျားနာမှုတွေနဲ့အခုဆိုရင်ကိုဗစ် -19 ကပ်ပြီးအန္တရာယ်ကလည်းရှိနေတာပါဒီလိုအချိန်မှာစီးအတင်းမှမူတွေကလည်းရောကြမသွားသေးတာကြောင့်ဒုက္ခတွေတွေအတွက်လုံခြုံရေးအရာစိုးရိမ်မှုနဲ့အရေးပေါ်အကူအညီတွေလိုအပ်နေတာလည်းဖြစ်ပါတယ်။ဒုက္ခတွေမျိုးသမီးတွေအတွက်ကတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအပြင်စိတ်ပိုင်းဆိုင်ရာလုံခြုံမှုကင်းမဲ့လာနေတဲ့အခြေအနေကပိုပြီးတော့စိုးရိမ်စရာကောင်းတယ်လို့မမ်မီချူကပြောပါတယ်
။ဟိုသူတို့ရဲ့ဆိုင်ရာတဲ့ပြဿနာကတော့တော်တော်လေးကိုများတယ်ပေါ့။မျိုးသမီးတွေအနေနဲ့ကအဓိကတော့စိတ်ပိုင်းဆိုင်ရာလုံခြုံမှုပေါ့နော်။ဟိုကျမတို့သိတယ်လို့ဆိုလို့ရှိရင်အခုဆိုလို့ရှိရင်တိုက်ပွဲဖြစ်တဲ့အခါကျတော့တချို့ဘာတွေမှအမျိုးသားတွေကပြင်ထွက်ရတဲ့အပိုင်းမျိုးရှိတော့စကမ်းမှာအမျိုးသမီးတွေနဲ့တကြီးရွယ်တွေပဲကြံနေပေါ့ဒါစပေးစကမ်းနဲ့မဟုတ်ဘူးတချို့ရွာတွေမှာဆိုရင်လည်းဒီလိုပဲအမျိုးသမီးတွေပဲအများစုကြံခဲ့တယ်လို့ကြားသိရတယ်ပေါ့နော်ဆိုတော့အမျိုးသမီးတွေအနေနဲ့ရာသီဥတုအချိန်လေးဒီနေထိုင်ရတဲ့ပတ်ဝန်းကျင်အနေထားအရေးကြီးဆုံးအချက်ကတော့ကျမမြင်တာတော့စိတ်ပိုင်းဆိုင်ရာလုံခြုံမှုတို့မှာလုံးဝမရှိဘူးပေါ့ဒီဟာကိုဖြည့်ဆည်းဖို့ဒီအနေထားနောက်တို့ရေဆိုင်ရတာဒီငွေကြီးနောက်ဒီအများကြီးပေါ့နော်မိသားစုနောက်သာသမီရှိတဲ့မိခင်တွေနောက်ကိုယ်ဝန်ဆောင်တွေဆိုလို့ရှိရင်လည်းမပြည့်မစုံတဲ့မွေးဖွားရတဲ့အနေအထားတွေအများနဲ့ကျမတို့လည်းကြားနေရတယ်ပေါ့နော်ဆေးဘေးစခန်းမှာမိဖွားရတဲ့ဖြစ်စဉ်မျိုးတွေပေါ့ဒါမျိုးလေးတွေအနေနဲ့တို့အနေနဲ့ရေဆိုင်ရတယ်ဆိုတော့ဆေးဘေးဆိုင်ရာလုံခြုံမှုကတော့တို့မှာလုံးဝလိုအပ်ချက်အကြီးအမားဆုံးဖြစ်နေတယ်လို့ကျမတို့မြင်တယ်ပေါ့နော်တချို့ဆိုလို့ရှိရင်ဒီဟိုမျိုးသားဆုံးသွားတယ်အသားဆုံးသွားတယ်ဆိုတော့မိခင်တွေအတွက်ပေါ့နော်အိမ်အောင်ရှင်မတွေဆိုလို့ရှိရင်နော်စိတ်ပိုင်းဆိုင်ရာဟာသူတို့အတွက်ကောင်ဆယ်လင်းဆိုတဲ့ဟာမျိုးဟိုလိုအပ်တယ်ပေါ့အခုချိန်မှာလွှဲထွေးမှုပဲဖြစ်ပါတယ်အဲ့လိုမျိုးလွှဲထွေးမှုငါတို့ဟာလွှဲထွေးမှုလိုအပ်နေပါလားဆိုတဲ့ဟာမျိုးလောက်တောင်သူတို့မှာအတိစိတ်မရှိတော့အောင်ကိုစိတ်ဆင်းရဲမှုတွေနဲ့ကြုံရတယ်အဲ့လိုကျမကတော့မြင်နေယူဆတယ်ပေါ့နော်ဟုတ်
ဒါကြောင့်လည်းအမျိုးသမီးတွေအတွက်စိတ်ပိုင်းဆိုင်ရာလုံခြုံမှုဖြစ်စေမဲ့အကူအညီတွေနောက်ပိုင်းမှာပိုးပြီးတော့အကူအညီလှုပ်ဆောင်ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းမမ်မီချူကပြောပါရယ်။ Colorless Brighter အဖွဲ့အစည်းနဲ့ရခိုင်ပြည်နယ်အတွင်းကအခုလိုစစ်ဘေးတန်တဲ့ဒုက္ခတွေအတွက်အကူအညီတွေပေးလာခဲ့တာကတော့2019ခုနှစ်ကတည်းကပါ။ဒေသတွင်းမှာတိုက်ပွဲတွေပိုစိတ်လာတာနဲ့အများဒုက္ခတွေအစီအတွက်လည်းပိုများလာနေပြီးလိုအပ်ချက်တွေကလည်းတတိတခြားပိုပြီးတော့များလာနေတာဖြစ်တယ်လို့မမ်မီချူကပြောပါရယ်။တချို့ဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒုက္ခတွေတွေအတွက်လိုအပ်တဲ့အကူအညီတွေပို့မပေးနိုင်တာမျိုးရှိတယ်လို့တခါတရံရာသီဥတုအခြေအနေနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်အကူအညီပေးဖို့နှောက်နှေးရတာတွေလည်းရှိပါတယ်။အခုလိုအချိန်မှာစစ်ဘေးဒုက္ခတွေတွေကိုထိထိရောက်ရောက်ကူညီပေးဖို့ဆိုရင်ဒေသဝင်အစိုးရတာဝန်ရှိသူတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအရေးကြီးတယ်လို့မမ်မီချူကပြောပါတယ်။
ကျမတို့ဒီ ING ကိုအစိုးရအဖွဲ့အစည်းမဟုတ်ဘူး။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ကျမတို့မှာ authority ကတချို့နေရာတွေမှာမရှိဘူး။ဝင်ခွင့်ရတဲ့နေရာတွေရှိတယ်၊ဝင်ခွင့်မရတဲ့နေရာတွေ။နောက်တိုက်ပွဲဖြစ်နေတဲ့အနေအထားမျိုးတွေရှိရတဲ့ကြောင့်မလို့ကျမတို့ ING တွေကအစိုးရလောက်ရှင်းရှင်းပြောရရင်တော့အစိုးရလောက်ကျမတို့ဒီ authority မရှိတဲ့အတွက်ကြောင့်မလို့ထိတိယောက်မကူညီနိုင်ပေါ့နော်။ဒါ ING အနေနဲ့ကတော့နိုင်တဲ့လောက်လေးတွေတပိုင်းတပိုင်းလုပ်ပေးနေတယ်ဆိုတဲ့ဟာမျိုးပဲရှိတယ်။အစိုးရအနေနဲ့ဒီထက်ဒီသေးကြပြီးတော့ဟိုစစ်တမ်းလေးကောင်းကောင်းလေးနဲ့ management ကောင်းကောင်းလေးနဲ့ပို့ပြီးတော့ INGO တွေနဲ့ပေါင်းစည်းပြီးလုပ်မယ်ဆိုရင်တော့ဒီစစ်ပေးတဲ့ပြည်သူတွေအတွက်ပို့ပြီးတော့အကျိုးဖြစ်တော့ effective လည်းဖြစ်မယ်လို့ကျမကတော့ယူဆတယ်ပေါ့။သို့တော်ကြားလည်းအစိုးရအဖွဲ့အစည်းတွေကိုကျမတို့ကဘာမှဟို authority ဘိုင်းနေနဲ့လွှမ်းမိုးမှုလည်းမရှိဘူး။အဲ့တော့တချို့လုံနေရဆိုတဲ့ဟာမျိုးလေးတွေမှာမရောက်နိုင်တဲ့ကျမတို့အနေနဲ့အလလမ်းမမီတဲ့ဟာမျိုးလေးတွေလည်းရှိပါတယ်။ဒါပေမဲ့ကျမတို့ရဲ့လုံခြုံစွမ်းကဟိုရှင်းရှင်းပြောရလို့ရှိရင်အကန့်အသတ်ကြီးလည်းပေါင်းရှိပါတယ်။ပေါင်းရှိတဲ့ခါကျတော့လုတ်ပေးနိုင်တယ်တိနေတယ်သို့တော်များလည်းမရောက်နိုင်တဲ့နေရာတွေရှိနေတဲ့အတွက်ကြောင့်အစိုးရအနေနဲ့ကတော့
ကြည့်နေအစိုးရပေါ့ပို့ပြီးတော့ကျမတို့အိုင်အန်ဂျီကိုဖွဲ့ရင်းနဲ့ပူးပေါင်းပြီးတော့လောက်ရင်တော့ပို့ပြီးတော့ကုညီလေးတွေဖြစ်လာမယ်လို့ကျမနေနဲ့ပြောလဲလာပေါ့တော့လက်ရှိအခိုင်ပင်းတဲ့အတွင်းစစ်ဘေးဒုက္ခတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာအမိုးအကနဲ့ကျမကြီးဆောင်ရှားမှုတွေကိုတော့ကာလလက်အဖွဲ့လို့ပရိုက်တာအဖွဲ့တွေနဲ့တခြားအရက်ဖက်အကူအညီပေးရေးအဖွဲ့အစည်းတွေဒေသခံတွေပ
ဒုက္ခတွေရဲ့ဘဝတွေရေရှည်ပြန်တဲ့ထူထောင်နိုင်ဖို့ကိုယ့်ရဲ့ကိုယ်ရမှာအေးအေးချမ်းချမ်းနဲ့လုံခြုံမှုရှိရှိနေနိုင်ဖို့အတွက်ကတော့လက်ရှိလက်နက်ကင်ပြပခါတွေရက်တက်မှာပဲဖြစ်လိမ့်မယ်လို့မမိချူကပြောပါတယ်။အဲတမားတို့လိုပရဟိတတမားတွေရဲ့အငြင်းကပြောရမယ်ဆိုလို့ရှင်တော့နံပါတ်၁ကငင်းငယ်ဘူကတော့အရေးကြီးဆုံးအချက်ပေါ့နော်။ဒေတာတစ်ခုဟာငင်းငယ်မှဒါနောက်ပြီးတော့ပြပနဲ့ လို့ဘာလို့ဆိုတိုက်ပွဲတစ်ခုဖြစ်ပြီဆိုတဲ့အမြင်သာပဲကျမတို့ပရဟိတသမားအမြင်နဲ့ပြောမယ်ဆိုရင်တော့ဒီတမတော်ဘာသာဆိုရင်လည်းဒါမိသားစုတွေရှိတယ်တစ်ဖက်ကအေးအေးမှာဆိုလို့ရှိရင်လည်းမိသားစုတွေရှိတယ်ဒါပေမဲ့နှစ်ဖက်စလုံးတပ်ပို့ပြီးတော့အရေးကြီးတာကတော့မိသားပဲဖြစ်တဲ့ပြည်သူတွေကပို့ပြီးတော့အရေးကြီးတယ်လို့ကျမအနေနဲ့ကတော့ယူဆတယ်ပေါ့အဲ့တော့ဒေသတွင်းတစ်ခုမှာငြိမ်းချဖို့ဆိုတာကတော့အရေးကြီးဆုံးအချက်ပေါ့နော်ငြိမ်းချက်မှလည်းလက်ရှိကျမတို့ပြည်နယ်ရခိုင်ပြည်နယ်အနေနဲ့တိုးတက်မယ်အများကြီးအလောက်ကိုင်ခွဲလန်းနေလည်းဖြစ်လာမှာပါဆိုတော့လက်ရှိကအရှင်းဆုံးပြောရတော့ရခိုင်ပြည်နယ်ဟာဆင်းရဲဆုံးပြည်နယ်တစ်ခုလို့ကျမတို့အနေနဲ့ကိုယူဆရတဲ့သတ်မှတ်တယ်တကယ်လည်းစိတ်ရဲနေပါတယ်လက်ရှိဒေတာတွင်းမှာငြိမ်းချမ်းမှုမရှိဘူးပတ်ပေါင်းဆောင်ကထိုးနှက်မှုခံရတယ်ပထဝီပြည်ပြည်အနေထားကလည်းသူကဟိုတယန်သာသာတော့ပေါ်တယ်ဒါအကုန်သိကြတဲ့အချိန်မှာတစ်ခါတည်းကတယန်သာသာပေါ်တယ်သို့တော်ညာဒီတယန်သာသာရဲ့အကျိုးခံစား권ဟာဒေတာတွင်းမှာမငြိမ်းချမ်းတဲ့အတွက်ကြောင့်မလို့ပြည်သူတွေလည်းခံစား권မရှိဘူးအကျိုးမြတ်လည်းမရအောင်မရတဲ့အပြင်ဒီစစ်ဒုက္ခကြောင့်မလို့တို့ကပြေးလွှာသွားနေရပြေးလွှာသွားတဲ့အတွက်ကြောင့်မလို့လုံခြုံမှုဆိုတဲ့ဟာလည်းတို့မှမရှိဘူးအဲ့အတွက်ကြောင့်မလို့ငြင်းလေးဒီဒေတာတွေမှာငြင်းရမှုလိုအပ်တယ်လို့ကျွန်မအနေနဲ့ကတော့ယူဆတယ်ဒါကြောင့်မလို့နံပါတ်1အနေနဲ့လှုပ်ဆောင်မှုဟာဟိုစစ်ပွဲတွေအရင်ဆုံးရက်ဖို့ပေါ့စစ်ပွဲတွေရက်ပြီးသွားမှငြင်းရမှုဆိုတာကလည်းဖြစ်လာမယ်ဒုတိယအဆင့်နဲ့နောက်ဆုံးအဆင့်မှာကျွန်မတို့ကတစ်ဆင့်ပြီးတစ်ဆင့် step by step အနေနဲ့ဒီကိုတက်ဖို့ကိုကျမတို့အနေနဲ့ပေါ်ဆောင်နိုင်မှာဖြစ်တယ်ပေါ့နော်ကျမကတော့အဲ့ဒါကြောင့်မလို့လောလောဆယ်စစ်ပွဲရက်ဖို့ကနံပါတ်1အရေးကြီးဆုံးလို့ကျမအနေနဲ့ကတော့ယူဆတယ်ပေါ့
လက်နက်ကင်စင်ပြီးမငြိမ်းသေးရေးဒုက္ခတွေတွင်ကိုယ့်အိမ်ကိုပြန်ရဖို့ကလည်းအနားဝင်နေအောင်ပါပါဒါကြောင့်ရခိုင်ဒေသအပါဝင်မြမနိုင်ငံအတွင်းကလက်နက်ကင်ပြိပခါတွေအငြင်းအဆုံးချုပ်ငိမ့်နိုင်အောင်အားလုံးကဝါဝံကြိုးပမ်းကြရမှာဖြစ်တဲ့ဆရာတင်ပြရင်းနဲ့ပဲဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်ကျမခင်ဗျားပြေးပါရှင
်ဂရုပတ်တူတောင်းဆောင်လေအမေရိကန်တခွင်အစီအစဉ်မှာပြည်သူခွင့်ရလှရှာမှုခေါင်းဆောင်တူဦးလည်းဖြစ်အောက်လွတ်တော်အမတ်တူဦးလည်းဖြစ်တဲ့ဂျွန်လူးဝစ်အကြောင်းတင်ပြပေးရမယ်ပန်ခရီးယားကင်ဆာနဲ့မကြသေးခင်ကကွယ်လွန်ခဲ့တဲ့ဂျွန်လူးဝစ်ဟာပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တွေရဲ့နောက်ဆုံးအသက်ရှင်ကျင်းသူလည်းဖြစ်ပါတယ်ကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တူလည်းဖြစ်ပြီးတော့ဒီလှုပ်ရှားမှုရဲ့ရဲရင်နဲ့ချင်းသစ်တူအဖြစ်အတိအမှတ်ပြုခံရသူကတော့အမေရိကန်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ပါ1965ခုနှစ်ကအသားရောင်ခွဲခြားမှုစတင်ရေးလှရှားမှုတွေမှာသူဟာဥဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နှက်တာကိုခံခဲ့ရသူဟာသူဟာ American Outlook Matt ဦးအဖြစ်နှစ်ပေါင်းဒေါ်လာတောင်းဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အသက်80အရွယ်မှာကွယ်လွန်ခဲ့ပါတယ်။2019ခုနှစ်ကွန်ဆွန်တာနီဒီဇင်ဘာလနောက်ပိုင်းမှာပန်ခရီးယားကင်ဆာဝေဒနာခံစားနေရကြောင်း Mr. Lewis ကကြေညာခဲ့ပါတယ်။အခုလိုအနေအထားမျိုးတစ်ခါမှမကြုံမှုသေးဘူးလို့လည်းသူကပြောပါတယ်လူတော်ကိုကြီးစိုးထားတဲ့ပါတီကြီးနှစ်အလုံးကအတိအမှတ်ပြုထားခြင်းခံရသူဖြစ်သလိုဂျော်ဂျီယာပြည်နယ်ဒီမိုကရက်တစ်ဦးရဲ့ခေတ်အဆုံးသတ်သွားတာလည်းဖြစ်ပါတယ်ဂျွန်လူးဝစ်ဟာအဓိကပြည်သူ့ခွင့်ရေးလှရှားမှုခေါင်းဆောင်6ဦးတွေကအသက်အငယ်ဆုံးဖြစ်ပြီးနောက်ဆုံးအသက်ရှင်ကျန်ရခဲ့သူဖြစ်ပါတယ်။အသားရောင်ခွဲခြားမှုတောင်းဆိုလှရှားမှုရဲ့ခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့အဖွဲ့မှာပါဝင်ခဲ့တဲ့မစ္စတာလူးဝစ်ဟာသွေးဆုပ်နဲ့တင်းငွေလိုလူတီများတဲ့အဲလဘားမားပြည်နယ်ဆယ်မန်မြို့က Edmund Pettus တရားပေါ်ဖြတ်ပြီးတော့ကြီးတက်တာမှာစနပြသူ6လောက်ကိုဥဆောင်ခဲ့သူအဖြစ်လူသိများပါတယ
်
ဒီရဲ့ရရှိကစနပြသူတွေလူစုခွဲဖို့နဲ့အိမ်နောက်ရိုက်နှက်ဖြူခွဲခံခဲ့ရတာပါအသက်25နှစ်အရွယ်ဂျွန်လူးဝစ်စာရဲရဲရဲနဲ့တာကိုခံရတာကြောင့်ဥကောင်းကွန်အကွဲပြီးတော့အဲ့လိုရဲနဲ့ခံရတဲ့ပုံရိပ်တွေကိုရုပ်မြင်သံကြားကနေတတ်တာတဲ့အခါမှာအမေရိကန်တနိုင်ငံလုံးတောင်ပိုင်းပြည်နယ်ကအသားရောင်ခွဲခြားဖိနှိပ်မှုတွေကိုအာရုံစိုက်ခဲ့ကြပါတယ်။အဲ့နောက်ရက်သိပ်မကြာခင်မှာပဲသမရလင်ဒန်ဂျွန်ဆန်ကအသားရောင်မခွဲခြားပဲမဲပေးပိုင်ခွင့်ဥပဒေကိုလွှတ်တော်ကအတည်ပြုဖို့တိုက်တွန်းဖိအားပေးခဲ့ပြီးအဲ့နှစ်နောက်ပိုင်းမှာပဲလက်မှတ်ရေးထုတ်အတည်ပြုနိုင်ခဲ့ပါတယ်။ဒီဥပဒေအရလူမဲတွေမဲပေးခွင့်ပိတ်ပင်ထားတာကိုအဆုံးသတ်လိုက်တာပါ။အခုလိုအခွင့်အရေးရဖို့အတွက်ဒေါက်တာမာတင်လူသာကင်းနဲ့ခေါင်းဆောင်တွေဟာတစ်မျိုးပြီးတစ်မျိုးလှည့်လည်စီယုံဟောပြောခဲ့ကြတာပါ
။ Today when you walk arm in arm across this bridge, no one would beat us. No one would turn us.
အခုခါမှာဒီစကားပေါ်ဖျက်ချောက်တဲ့အခါဘသူကမှကိုယ့်ကိုလာရိုက်နှက်မှာမဟုတ်ပါဘူးဘသူကမှလည်းဆေးရည်တိုက်ထွန်မှာမဟုတ်ပါဘူးမဲပွေခွင့်ဆိုတာအတွက်လည်းဘသူကမှအသက်စည်သေးစရာမလိုတော့ပါဘူးတမိုင်းကတက်တည်ပြပြီးပါပြီ1965ခုနှစ်မတ်လ9ရက်နေ့မှာကျွန်တော်တို့ချစ်တဲ့အမေရိကအတွက်အသက်စည်သေးဖို့အစဉ်သဖြစ်နေခဲ့တယ်ဆိုတာကိုအတိတ်တမိုင်းကအမြဲသတိပေးနေပါတယ်လို့ဆိုပြီးတော့ဒီတိုးတက်လာတဲ့ဒီကနေ့ခေတ်အနေအထားကိုမစ္စတာလူးဝစ်ကရှင်းပြသွားတာပါ1963ခုနှစ်တုန်းကလူနှစ်သိန်းကျော်တက်ရောက်ခဲ့တဲ့ဝါရှင်တန်ဒီစီကဆန္ဒပြပွဲမှာလဲမစ္စတာလူးဝစ်ဦးဆောင်ပါဝင်ခဲ့ပါတယ်ဒေါက်တာမာတင်လူသာကင်းရဲ့နာမည်ကျော် I have a dream ဆိုတဲ့မိန့်ခွန်းမပြောခင်မှာသူဟာလူမှုကိုဟောပြောခဲ့ပါသေးတယ
် We march today for jobs and freedom but we have nothing to be proud of
လောက်ကန်ခွင်လန်းတဲ့လွတ်လပ်မှုအတွက်ကြီးတက်တောင်းဆိုနေတာပါဒါပေမဲ့လည်းဂုဏ်ယူစရာမရှိပါဘူးလောကလဆာအနေချင်းသာရတဲ့လူတွေလုံးဝမရတဲ့လူတွေတိမ့်တဲ့ချီကြီးနေရာမှာကျွန်တော်တို့နဲ့အတူရှိမနေခဲ့ကြပါဘူးဒီခံပြီးစောက်မှဆိုတဲ့လူတွေကိုလည်းပြောချင်ပါတယ်ကျွန်တော်တို့ဆက်တန်းကြီးမခံနိုင်တော့ပါဘူးကျွန်တော်ရဲ့လွတ်လပ်မှုကိုနည်းနည်းစီမလိုချင်ပါဘူးအခုချက်ချင်းအားလုံးလိုချင်ပါတယ်လို့ဂျွန်လူးဝစ်ကပြောသွားတာပါအခုလိုဇွန်နေဘဲနဲ့တောင်းဆိုလို့ရှာမှုတွေကြောင့်ခွဲခြားဖိနှိပ်မှုတွေရှိနေတဲ့တောင်ပိုင်းပြည်နယ်ကိုအစိမ့်စိမ့်အမောမဖြစ်အောင်လုပ်ပြီးတော့ဖျားသခင်နဲ့ဒီမိုကရေစီပုံရိပ်တစ်ခုရဲ့အဖြစ်အတင်ပြောင်းပြင်ပန်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်။အဲဒီတုန်းကအတွေ့အကြုံကိုသူကအခုလိုပြန်ပြောပြပါတယ်
။ I stood up. I went straight to the podium. I looked to my right and I saw hundreds and thousands of young men
မတထရပြီးတော့စကားပြောစင်ချင်းစီကိုတွားလိုက်ပါတယ်ကျွန်တော်ရဲ့ညာဘက်မှာတော့ဒီတောင်ပိုင်းပြည်နယ်မှာဒန်းလူကြီးများအခွင့်ရေးရအောင်ကြိုးပမ်းခဲ့တဲ့လူငယ်လူရွယ်တွေရာနဲ့ချီပြီးတော့တွေ့ရပါတယ်ဘယ်ဘက်ကိုကြည့်လိုက်တဲ့အခါမှာလည်းတစ်ပင်နေဘောကနေတက်ကြည့်နေတဲ့လူတွေကိုတွေ့ရပါတယ်ပြီးတော့ရှေ့တဲ့ကိုကြည့်လိုက်တဲ့အခါမှာတော့ကျွန်တော်သိလိုက်ပါပြီကျွန်တော်အကောင်းဆုံးလုပ်ဖို့လိုအပ်နေပြီးတော့အကောင့်ထဲပေါ်ရမယ်ဆိုတဲ့သနိထံချမှတ်နိုင်လိုက်ပါတယ်အတက်နိုင်ဆုံးပြည့်ဆက်သွားမယ်ဆိုပြီးတော့လေကိုဘသာအထက်ထက်အခါကပြောနေမိပါတယ်လို့ဂျွန်လူးဝစ်ကပြောသွားတာပါအမေရိကန်ပြည်တော်စုမှာအသားရောင်ခွဲခြားမှုဟာအရင်တုန်းကလောက်ထင်းထင်းပေါ်ပေါ်ရှိနေပေမဲ့လေယနေ့အချိန်ထိတော့ဆက်တော့ရှိနေသေးပဲဆိုပြီးတော့သုံးသက်သူတွေကထောက်ပြကြပါတယ်မကြသေးခင်လပိုင်းတွေအတွင်းတုန်းကလည်းလူမဲအမျိုးသားတဦးကိုလူလူရဲရရှိတွေကဖမ်းဆီးရင်တေဆုံးသွားတဲ့အဖြစ်မျိုးဟာတမိုင်းကအကြီးတန်းဖြစ်ရတဲ့ကိုမေ့ဖြောက်လို့မရအောင်
We have made some progress. We've come a distance. But we still have a distance.
တော်တော်များရှိခဲ့ပါတယ်။လောက်ခဲ့တာတွေရှိတယ်လို့ဆက်ပြီးတော့လောက်အမာတွေလည်းရှိနေပါတယ်။အခွင့်အလမ်းနဲ့လွတ်လပ်မှုအတွက်ခရီးရှည်ဆက်ချီတက်ရမှာပါ။အနည်း90လောက်ကြာပြီးတဲ့အထိရာထောင်မကတန်းနဲ့ချီတဲ့ကျွန်တော်တို့သွေးချင်းသားချင်းတွေအလုတ်လက်မဲ့ဖြစ်နေပါတယ်ဆိုပြီးတော့သူကထောက်ပြသွားတာပါ။1981ခုနှစ်မှာတော့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ဖြစ်သူဟာရွေးချယ်ခံရပြီးနိုင်ငံရေးအုပ်ချုပ်မှုဘက်မှထဲထဲဝင်ဝင်ပါဝင်လာခဲ့ပါတယ်။1986ခုနှစ်မှာတော့ဒီမိုကရက်လူနည်းစုအောက်လွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်။2006ခုနှစ်မှာတော့ဒီမိုကရက်တွေဟာအောက်လွှတ်တော်မှာအင်အားကောင်းလာပြီးတော့သူဟာပါတီညီညွတ်ရေးနောက်ွယ်ကနေဦးဆောင်ကြိုးပမ်းသူတူဖြစ်လာပါတယ်
။ Our nation is in need of healing. A presidential commission is an important and needed step.toward dealing
ကျွန်တော်နိုင်ငံမှာအစီအစဉ်ကွဲပြားမှုတွေဆုံးသက်ပြီးတော့ပြန်လည်တင်ပြဖို့လိုအပ်နေပါတယ်။သမရရဲ့ဦးဆောင်တဲ့ကော်မရှင်တရဟာအရေးကြီးပြီးတော့လူမျိုးရေးအပေါ်အခြေခံတဲ့စိတ်ဝမ်းကွဲပြားမှုတွေကိုပေါင်းကူးပေးဖို့လိုအပ်နေပါတယ်။မတူကွဲပြားတဲ့လူမျိုးစုတွေကြားတွေ့ဆုံဆွေးနွေးအဖြစ်ရှာကြမယ်။နိုင်ငံလုံးဆိုင်ရာညီလာခံတရဲ့ကျင်းပပေးဖို့သမရကိုတောင်းဆိုပါတယ်လို့မစ္စတာလူး ဥပဒေပြည့်ကြိုးပမ်းခဲ့ပါတယ်။သူကွယ်လွန်သွားတဲ့အခါမှာတော့နောက်ဆုံးအချိန်အနေနဲ့အဲလဘားမားပြည်နယ်ဆယ်မာမျိုးကအက်မန်ဖတက်စ်တရားပေါ်မှာသူ့ရဲ့ရုပ်အလောင်းကိုဖျက်ဆီးပြီးတော့ဂုံပြုတည်ဆောင်ခဲ့ပါတယ်။အဲဒီနောက်မှာတော့ဝါရှင်တန်ဒီစီကပင်မလွှတ်တော်အဆောက်အဦကြီးစီတည်ဆောင်ပြီးတော့ဂုံပြုကြပါတယ်။နောက်ဆုံးမှာတော့ဂျော်ဂျီယာပြည်နယ်အက်လန်တာမြို့မှာသူ့ရဲ့ရုပ်အလောင်းကိုမြုပ်နှံကြိုခဲ့ပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကမ္ဘာတစ်လွှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါအတွက်ထိရောက်တဲ့ကုသဆေးတွေကာကွယ်ဆေးတွေထုတ်နိုင်ဖို့ကြိုးစားနေတာဒီအချိန်လေးရောက်နေပါပြီလေ။ယူတာပြည်နယ်ဘရီကန်တန်တိုက်ကတော်ကအမှုစီဝါပေးတာဘွဲ့တော်ကျောင်းတွေမခင်စားဝင်းတွေကိုရင်းနှံပြီးသင်ပြပေးပါပါ။
ဒီမှာဆိုရင်တော့နောက်ဆုံးသိတဲ့ဟာက dexamethasone ဆိုတာသူအယောင်ကျစီပေါ့နော်အယောင်ကျစီကိုဒီ emergency use authorization ဆိုတဲ့ဟာပေးထားတယ်ပေါ့နော်အဲ့ဒါကသူပြည်ထောင်ရောဂါသမားတွေကိုသုတ်ရောင်တဲ့ဟာကိုတတ်ပါစေအောင်လို့သူကအဲ့ဒီဟာကိုချပေးတယ်အယောင်ချပေးတယ်ဆိုတဲ့ဟာပေါ့နော်အဲ့ဒီဟာကဥပစည်းနေရာမှာနောက်ဆုံးသိလောက်ထားရှိပါတယ်ကာကွယ်ဆေးဟာဆိုလို့ရှိရင်တော့ Johnson & Johnson တို့ US အခြေစိုက်ကုမ္ပဏီကြီး9ခုပေါ့နော်ဒီအဲ့9ခုမှာသူတို့ကာကွယ်ဆေးအနေနဲ့ထုတ်နေတယ်ဆိုတဲ့ဟာကို focus လုပ်ထားပါတယ
် American နိုင်ငံမှာဒီဆေးရုံတွေတော်တော်များများမှာRemdesivir ဆိုတဲ့ဆေးကိုပေါ့နော်တော်တော်များများလည်းတုံးကြတယ်ဒါပေမဲ့ဒီအရေးပေါ်လူနာအတွက်ပဲပေးတုံးသေးတယ်ပေါ့နော်ဆိုတော့ဒီ Remdesivir ဆေးအကြောင်းနည်းနည်းပြောပြပေးပါ
သူကစပြီးတော့ထုတ်တာကတော့ Ebola virus အတွက်ကိုထုတ်တာပေါ့နော်ဒါပေမဲ့သူအဲ့ဒီအတွက်ကိုအသုံးမပြုရအောင်သူကအကျိုးသိပ်မထူးကြပါနဲ့အခုဒီနောက်ပိုင်းဒီ COVID-19 နဲ့အတွက်ကြားတဲ့ခါကျတော့မှသူအကျိုးထူးတယ်ဆိုတာလေးဟာတွေ့တယ်တွေ့တယ်ဆိုတဲ့ခါကျတော့သူတို့အဲ့မှာစပြီးတော့သုံးကြတယ်ပေါ့နော်သူတို့ကြတော့ဒီ virus ကိုခုခံပေးတယ် virus ကိုဓာတ်လိုက်တိုက်ထုတ်ပေးတယ်ပေါ့နော် virus ကိုဓာတ်တိုက်ထုတ်ပေးရတော့ကျွန်တော် antiviral လို့ခေါ်တယ်ဆိုတော့ခုနကတော့ဒီ dexamethasone နဲ့ရှင်းမယ်ဆိုလို့ရှိရင်ဟိုကကြတော့ virus ကိုထိရမှာမဟုတ်ဘူးဟိုကကြတော့ဒီ virus ကြောင့်ဖြစ်လာတဲ့အကျိုးဆက်ရောင်တဲ့ဟာလေးပေါ့နော် inflammation ရတယ်ဆိုတော့ပြင်းထန်အဆုတ်ရောင်ဆိုတဲ့ဟာမျိုးတွေကိုထပ်ပြီးတော့မဖြစ်အောင်ဆိုတာထိန်းပေးရဒီဘက်ဒီ remdesivir ကကြတော့သူက virus ကိုထပ်ပြီးတော့ပွာလို့မရအောင်လို့သူကပိတ်ပေးတယ်နောက်ခုက target လုပ်တဲ့အချင်းမတူဘူး
။ဆောဒီ remdesivir ဆေးကိုသုံးလို့ရှင်ချိန်တိုတိုအတွင်းမှာလူနာတွေပြန်ပြီးထူထောင်ထောင်ဖြစ်တယ်လို့ပြောတာ။အဲဘာကြောင့်များဒီလိုမျိုးဖြစ်တာလဲနည်းနည်းရှင်းပြပေးပါလား
။ဒီလူနာကဒီ remdesivir မပေးရနဲ့ပေးရနှစ်ခုရှင်းလိုက်မယ်ဆိုရင်မပေးတဲ့လူကသူကအချိန်ဥမာ15ရက်ကြာမယ်ပေါ့နော်။15ရက်ကြာမယ်ဒီပေးတဲ့လူကကြာတော့17ရက်ကြာမယ်ဆိုအဲ့လိုအချိန်တိုတိုနဲ့ထူထောင်ထောင်ပြန်ဖြစ်တယ်ဆိုတာသူကဒီဆေးကဘလူးရဲ့ဆဲတွေထဲမှာဝင်နေပြီးတော့ပွားနေတဲ့ virus ကိုသူကမပွားအောင်လို့သူကဝင်ပြီးပိတ်ပြီးလိုက်တယ်ပေါ့။အဲဒီတော့ကြောင့်မို့ဟိုရှိနေတဲ့ virus တွေကသူကလည်းသူအချိန်တိုင်းလာသူ့သက်တမ်းတစ်ခုရောက်သွားပြီးရခါကျရင်ပေသွားတယ်။ပေသွားပြီးရခါကျရင်ကြံတဲ့ဟာထပ်ပြီးမျိုးဆက်ပွားလို့မရတော့ဘူးဆိုတော့အဲဒီမှာလူကပြန်ပြီးအနလန်ပြန်ထလာတာပါ
။ဆိုတော့ remdesivir ကိုအခုလည်းဒီရောဂါအတွက်ဆက်ပြီးသုံးနေတော့မယ်လား။
ပုံနေတော့မယ် remdesivir က first line အနေနဲ့ပုံနေတာလည်းဖြစ်ပါတယ်သူကဒီ covid နဲ့ရောက်ရောက်ချင်းလူတွေမှာဆိုလို့ရှိရင်သူတို့ကိုအကျော်နဲ့ထိုးသွင်းတာပေါ့နော်အကျော်ထိုးတာ standard care အနေအားမှာတခြားဆေးကိုမသုံးတော့ remdesivir ကိုသူကပုံလိုက်တယ်ဟို dexamethasone ကကြတော့ရောဂါပြင်းထန်တဲ့သမားတွေကိုကြတော့တအားကြီးဟိုအဆုတ်တွေအရန်ရောင်နေတယ်ဗာညာဆွဲခါကျရင်အဲ့ခါကျရင်သူတို့ထည့်ပြီးတော့ပုံတယ်ဟုတ်ပါဘူ
းဆရာအခု COVID-19 နဲ့ပတ်သက်တဲ့ဆေးရည်မှာဒီ dexamethasone ကို Britain ကသိပ္ပံပညာရှင်တွေကဒီဟာသုံးတာအကျိုးရှိတယ်လို့သူတို့စပြီးပြောပါတယ် dexamethasone က COVID-19 ဒီရောဂါ virus အတွက်ဘယ်လိုများသူအလုပ်လုပ်လဲနည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ပါသူကအဲ dexamethasone ကပုံမှန်တိုင်းပြောရမယ်ဆိုလို့ရှိရင်သူကအဲ့လိုအဆင့်မြင့်ရောင်လေးပါးနာသမားတို့ကင်ဆာရောဂါအချို့အဲ့လိုမျိုးပေါ့ပြင်းထန်တဲ့ကင်ဆာရောဂါသမားတွေအရန်နာကျင်နေဆိုတဲ့ဟာမျိုးတွေမှာအနာသက်ပါအောင်လို့ဟိုပေးတယ်ဆိုတဲ့သဘောမျိုးပဲပေးကြတယ်တချို့ဓာတ်မတည့်တဲ့ allergy အရန်ပြင်းတဲ့ဟာမျိုးတွေဆိုလို့ရှိရင်လည်းသူတို့အဲ့ဒီ dexamethasone ပေးတယ်ပေါ့နော် Now TV ya so ya alo myo ha myo le ma so lo shin le a di ba de le twae pe de so le ha myo le lo shi de ga ba me a di ka lou saung le ha ga a yang ja le ha be tu a de covid ko ka kwe da lo ba lo le lou lo me ya u tu mi wa pao tha me so le ha myo le lou lo me ya u no tu myo na nga ma so lo shin so ha hu pretty so long so le ha myo le du de ja bu me ne du de tu a di stay like ba myo le no pretty so long ne ma to lo le du de so lo shin dai sa de bon pe ja le ha shi de so ka ja tu a pin ne young จ้ะสิสติไลท์ป่ะสิเนาะสักขาจ้ะတော့ဒီတိုင်းအလကားတိအလကားတော့မတုံးသိဘူးเนาะကြိုတင်ကာွယ်တယ်ဆိုတော့ပုံစံမျိုးနဲ့တုံးလဲဆိုတာမျိုးကတော့မဖြစ်သင့်ဘူးเนาะကိုဗစ်မှာတုံးလဲဆိုရင်ဟာလေအဓိကကတော့ဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်မဟုတ်ဘူးဗိုင်းရပ်စ်ကိုတိုက်ထုတ်ဖို့အတွက်လည်းမဟုတ်ဘူးဗိုင်းရပ်ကြောင့်ဖြစ်နေရတဲ့လူတွေအနာတတ်တာလို့တတ်တာညာအဆုတ်ရောင်နေဟာရောင်ကြလ
န်းတုံးမဲ့လား
ကျူ55ရက်နေ့အဲထုတ်ပြန်တဲ့အရာတော့ဒီ hydroxychloroquine ကိုသုံးတဲ့လူ group နဲ့မသုံးတဲ့ group နဲ့နှစ်ခုရှင်တဲ့ဟာမှာအကျိုးသေးတာထူးခြားရဆိုတာမရှိဘူးဆိုပြီးတော့သူ့ကိုအသုံးပြုတဲ့ဟာပြန်ပြီးရောက်ထားတယ်ဆိုပြီးတော့သူတို့ပြောထားတယ်အကျိုးထူးလို့ထူးများဆိုပြီး hydroxychloroquine နဲ့စပြီးတော့စမ်းသပ်ကြည့်တယ်ရစတွေပြန်ရတဲ့အရာမှာဆိုလို့ရှိရင်တိုက်ပြီးထူးခြားမှုတိတ်မရှိဘူးဆိုပြီးတော့သုံးတဲ့ဟာကိုခဏပြန်ပြီးပြတ်ထားတယ
်ဒီကဆံဝန်ကြီးကပြောနေကြတော့COVID-19 အတွက်ဆေးရဆိုလို့ရှိရင်ဒီနှစ်2020နှစ်ကုန်လုံးမှာရမယ်လို့ပြောတယ်။တချို့ကလည်းဒီလောက်မြန်မြန်ကြီးမရနိုင်ဘူးပေါ့နော်။ဘာကြောင့်ကြာလဲဘယ်လောက်လောက်ကြာနိုင်လဲနည်းနည်းပြောပြပေးပါ
။ဘာလို့လဲဆိုတော့ဒီ normal FDA ရဲ့ clinical trial process ကသူကကြာတယ်။ဘာလို့လဲဆိုတော့သူ့ရဲ့ဒီအဆင့်ဆင့်ပေါ့နော် phase 1 phase 2 phase 3ဆိုပြီးတော့သုံးဆင့်အဲ့လိုမျိုးခွဲပြီးတော့စစ်ကြတယ်စစ်ပြဲခါကြလို့ရှိရင်လူတွေရဲ့သူ့နလန်ပြန်ထားပြီးသားလို့ရှိရင်တော့ဘယ်လောက်ထိအကျိုးထူးရဲဆိုတဲ့ဟာလေးအဲဒီကိုတိုင်းပြီးတော့သူကပြန်ပြီးတော့လူကြီးအရေးတော့လဲ phase 1ဆိုလို့ရှိရင်10ခန်း phase 2ဆိုလို့ရှိရင်10ခန်း phase 3ဆိုလို့ရှိရင်1000ခန်းဆိုတဲ့ဟာမှာသူကအဲလို3000 4000 5000 6000အဲ့လိုမျိုးလူအုပ်ကိုသူလောက်ရတဲ့အတွက်ကြောင့်မလို့လူရဲ့ဒီ racial background သူရဲ့နောက်ခံဘာ complication ရှိရနောက်ခံယောဂရာဇဝင်တွေအကြောင်းကိုလည်းခါပြန်ပြီးတော့ sit down ပြရအဲ့တော့အဲ့ဒါတွေကိုလောက်ရတဲ့အကြောင်းမျိုးအချိန်ရတော့ပုံမှန်တိုင်းဆိုရင်ကြာတယ်ကြာတာကပြီးတော့ say အစ်တစ်ခုပေါ်လာနေပြီးတော့နောက်ဆုံး phase 3ပြီးတဲ့အထိဆိုလို့ရှိရင်9နှစ်လောက်ကတော့အနည်းဆုံးကြာတယ်ဒါ say အစ်တစ်ကိုကျွမ်းပြောတာပေါ့နော်ဒါပေမဲ့အခုဒီမှာလူတွေရတဲ့ဖြစ်တာရဲ့အများကြီးဆိုတော့စားတဲ့ဟာလည်းကြောင်နေနဲ့ကျင်းလာတယ်ပေါ့နော်စားရတဲ့တစ်ချိန်တည်းမှာပဲလူအများကြီးကိုစားနိုင်တယ်ဆိုတဲ့ဟာတွေဖြစ်လာတယ်ဆက်ဆံကြတော့တကယ်တမ်းသူတို့အမှပြောတယ်ဆရာကြီးပြောတယ်ဒီနှစ်ကုန်တော့လောက်ကိုရောက်နိုင်တယ်ဆိုတဲ့ဟာတော့ညှော်လင်းလာညှော်လင်းလို့ရတယ်ဒါပေမဲ့ဟိုဒါသူအချိန်တိုင်းတာတစ်ခုကတော့ပြည့်ရတယ်သေးလို့လုံးလုံးတဲ့အချိန်ကတော့နောက်ဒီယောဂဖြစ်နေလူတွေတတ်တာတဲ့ဟာကိုပြန်ပြီးတော့ချိန်ရတယ်။ဆက်ခါကျတော့ကျမကိုယ်ပိုင်အမြင်နဲ့ပြောတာတော့ရမလားမရမလားဆိုတော့ကျမတို့လည်းမပြေချဘူးပေါ့
။မခင်စားဝင်းပြည့်ပြောကြခြင်းလည်းပဲဒီပတင်းပတ်တဲ့စိတ်ပိုင်းနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပြန်ပြီ။နောက်တစ်ပတ်မှာတော့ဆုံးကြအောင
်။အခုဆက်လက်ပြီးတော့တင်အချင်းချုပ်ကိုကြီးညာပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုဝင်ဘာရွေးကောက်ပွဲမဲရလာပြီကိုလှရညစ်တွေနဲ့ချီမဆောင်ချင်ဘူးလို့ပြောပါရယ်ရွေးကောက်ပွဲပြီလို့၃လလောက်ကြာမှမဲစင်းတွေပြတ်ပုံနေဆိုတာမျိုးကြားမယ်ဆိုရင်ရွေးကောက်ပွဲကဘာမှအထိတ်ပဲရှိမှာမဟုတ်တယ်လို့အဲ့ဒီလိုဖြစ်လာလိမ့်မယ်ဆိုတာလူတိုင်းသိပါတယ်လို့သမ္မတထရမ့်ကသတင်းထောက်တွေကိုချက်ရပင်းနေမှာပြောဆိုသွားတာပါဒီနှစ်ထဲကျင်းပဖို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုအချိန်ရွှေ့ဆိုင်ဖို့တင်မလားဆိုပြီးသမ္မတဒေါ်နယ်ထရမ့်ကပထမဆုံးအချိန်မေးခွန်းထုတ်ပြောဆိုလာပါတယ်ဆရာဗလင်းရဲ့မနေ့ပိုင်းကသူ့ရဲ့ Twitter ကရေးသားချက်မှာတော့ဆားလက်ကနေမဲပေးမဲ့စနစ်ကြောင့်2020ပြည်နယ်သမ္မတရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာမဲလိန်မှုတွေနဲ့မာယွင်းရေတွက်မှုတွေအများဆုံးရှိမဲ့ရွေးကောက်ပွဲလို့အထောက်အထားမပါပဲရေးသားထားပါတယ်။အခြေခံဥပဒေအရရွေးကောက်ပွဲရက်ကို Congress တွတ်တော်ကပဲသတ်မှတ်ပြထားတာဖြစ်ပါတယ်။ဖာသာရေးကိုပြင်မပြောဆိုရဲဆိုရဲဆွဲချက်နဲ့ပါကစ္စတန်နိုင်ငံမှာတရားရင်ဆိုင်နေရတဲ့အမေရိကန်နိုင်ငံသားတို့ပုတ်ထိုးနေ့တရားရုံးကြားနာနေချိန်မှာအသက်ခံခဲ့ရတဲ့ပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချလိုက်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းကပက်ရှဝါမြို့မှာတရားရင်ဆိုင်နေတဲ့ Illinois ပြည်နယ်သားအသက်48နှစ်အရွယ်တဟီးယာအာမက်နဆင်တရားသူကြီးရှင်မှာပဲတနက်နေ့အချက်ပေါင်းများစွာပြစ်ဒဏ်ခံခဲ့ရတာပါ။ပါကစ္စတန်တရားရုံးထဲမှာအမေရိကန်နိုင်ငံသားနဆင်အသက်ခံခဲ့ရတဲ့အပေါ်သုံးလုံးဝန်းနေမိတယ်လို့စိတ်ဆိုးသောသောဖြစ်မိပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ကြာတာပင်နေ့ထုတ်ပြန်ကြေညာချက်မှာပြောထားပါတယ်။ဒီကနေ့ညအတွက်ထိတ်လန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သားရှင်များနဲ့ကမြန်မာပြည်သူပြည်သားအားလုံးကျေးဇူးအရှင်လာပါသေးရှင်ကျွန်မအနန္ဒာပါ
This program has come to you from the Voice of America, Washington.